Welcome to the Voice of America in Burmese.
ဒီမနက်ကလူနေနေတော့အားလုံးဒီရန်တွေပေါင်းပင်ဝေးကြပါစေ2022ခုနှစ်ဖေဖော်ဝါရီလ28ရက်စနေညဘက်ဒီရေးစီစဉ်မျိုးကိုည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြင်းကြောင့်ဒီရေးစီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိပြပြပါမယ်မြန်မာနိုင်ငံရဲ့မြို့တော်များများမှာဆက်အနာတိတ်မှုကိုစတင်တောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုဒုက္ကိုင်တနက်ကိုင်ရဲတွေအရောက်ဝတ်တွေကအင်အားအလုံးအရင်နဲ့ပြစ်ခတ်ရိုက်နှက်ဖမ်းဆီးဖြိုခွဲခဲ့ပါတယ်။ရဲတွေဟာဘယ်လိုထိ ंछ ုပ်ကန့်သတ်မှုမှမရှိဘဲအတင်းဝင်ရောက်ရိုက်နှက်ပြီးတော့ဖမ်းဆီးတာတွေစနပြသူတွေပြေးဝင်ခိုးလုံနဲ့နေရင်တွေတည်းထိဝင်ပြီးလေးဘွားနဲ့ပြစ်ထန်တာအိမ်ထဲထိဝင်လာလို့အော်ဟစ်ဒါစီဒီဗီဒီယိုရိုက်တဲ့အင်းရှင်ကိုပါလေးဘွားနဲ့လှမ်းပစ်တာတွေကို VOE ကလက်ခံရရှိတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။မုံရမျိုးမှာအပြင်းထန်ဖြိုခွဲခံရပြီးဈေးတဲ့အမျိုးသမီးတဦးကိုသပင်ဆွဲပါရိုက်အတင်းရိုက်နှက်ပြီးတော့ဖမ်းဆွဲခေါ်သွားတာကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။ဝင်ရိုက်တဲ့အထက်မှာရဲတွေတည်းမဟုတ်ဘဲအရဲဝတ်တဲ့လူတွေကိုလည်းတွေ့ရပါတယ်။အဲ့ဒီအမျိုးသမီးဟာအချင်းပေါင်းရောင်းသူဖြစ်ပြီးဒီကြတဲ့တရကဆန္ဒပြသူတွေကိုသူရောင်းတာတွေအလကားကျွေးခဲ့တဲ့သူဖြစ်တယ်လို့လူမှုကွန်ရက်ပေါ်မှာရေးနေကြတာတွေ့ရပါတယ်။မုံရွာကနောက်တနေရမှာလဲရဲအင်အားအများအပြားဆန္ဒပြသူတွေနောက်ကိုလိုက်ထမ်းတာမှာအရဝတ်တွေလဲပါတာကိုဒေသခံတူကဗီဒီယိုကိုပေးပို့ထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်လူမှုကွန်ရက်မှာပြန်နေတဲ့တပုန်တို့မှာဆိုရင်အမျိုးသမီးတဦးကိုအမျိုးသားရဲနှစ်ယောက်ကလက်မောင်းတစ်ဖက်စီကနေကင်ပြီးဆွဲခေါ်သွားတဲ့အချိန်ဒေနာမှာစေးပစ္စည်းတွေနဲ့အတူထိုင်နေတဲ့ပရာဟိတကျမ်းမာရေးလှုပ်သားအမျိုးသမီးတဦးကိုနောက်ရဲတစ်ယောက်ကတနက်နဲ့တက်တဲ့ချိန်ထားတာတွေ့ရပါတယ်။ဘုံရပစ်ခတ်မှုအတွင်းအမျိုးသမီးဆရာဝန်တဦးတန်ရာအပြင်းထန်ရပြီးအရေးပေါ်ကုသဆောင်မှာကုသပေးနေရတယ်လို့သတင်းရင်းမြစ်တွေက UAE ကိုပြောပါတယ်။ဒီနေ့ကြာရောက်တဲ့84ကျင်းမြောက်မုံအမျိုးသားနဲ့အထိမ်းမှန်းချင်းလူမျိုးပေါင်းစုံတပိတ်စကြောင်းရန်ကုန်မြို့မြင်းကြီးကုန်းအရမစုဝေးပြီးစထွက်ဖို့ပြင်နေချိန်မှာပဲရဲအင်အားအလုံးရင်းနဲ့တိုက်ခတ်ထိုးခွဲခဲ့ပါတယ်။အဲ့ဒီစင်မာတရင်တော့ဘူးအပါအဝင်ခုနှစ်ဦးထက်မနည်းအဖမ်းခံခဲ့ရတယ်လို့အဲ့ဒီမှာရှိနေခဲ့တဲ့ VOA တရင်တော့ကပြောပါတယ်။တဝင်းနဲ့မြင်းမျိုးတွေမှာလည်းအလားတူတိုက်ခတ်ထိုးခွဲတာတွေရှိခဲ့ပြီးဆန္ဒပြသူ6ဦးထက်မနည်းဒဏ်ရာရပြီးတော့9ဦးထက်မနည်းအဖမ်းခံရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ရဲရိုးပုံနဲ့ပြစ်တာကြောင့်ထွက်လာတဲ့မိဂိုလူတွေကိုလည်းတွေ့ရပါတယ်။အဲဒီလိုပြစ်ခတ်ဖြိုခွဲခံရတဲ့ကြားမှာပဲဆန္ဒပြသူတွေဟာအင်အားပြန်စုပြီးရဲတွေရှိနေတဲ့နေရာနဲ့ခက်လန်းလန်းကနေကြေကြော်တန်တွေအော်ဟစ်တချင်းတွေတီးဆိုပြီးစန္ဒပြကြတာပါပဲ။မန္တလေးမြို့မှာတော့တန်ဃာတော်တွေကထိုင်တိတ်လုပ်ပြီးစန္ဒပြခဲ့ကြပါတယ်။မန္တလေးမှာလည်းအိမ်တွေတည်းထိဝင်ပစ်ပြီးအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့တယ်လို့စန္ဒပြသူတွေကပြောပါတယ်။မြို့အသီးသီးမှာဖမ်းဆီးခံရသူရာပေါင်းများစွာရှိမယ်လို့ခန့်မှန်းထားကြပေမယ့်အရေးအတွက်အတိအကျကိုမသိရသေးတယ်လို့တန်းခံထားရသူရဲ့အခြေအနေကိုလည်းမသိရပါဘူး။ရန်ကုန်အင်းစိန်ထောင်ထဲကိုစစ်ကား၅စီးနဲ့အတူဖမ်းထားသူတွေအပြည့်တင်ထားတဲ့အချုပ်ကား၁၀စီးဒီညနေပိုင်းမှာမောင်းဝင်သွားတယ်လို့မျက်မြင်တွေ့သူတွေကရယူထားတဲ့တပ်ပုံတွေနဲ့အတူလူမှုကွန်ရက်ပေါ်မှာတင်ထားပါတယ်။မနေ့ကဖေဖော်ဝါရီလ28ရက်နေ့မှာတော့ #MickTAlliance ဆိုတာနဲ့အတူမြန်မာနိုင်ငံမှာသာမကအိန္ဒိချင်းထိုင်းနိုင်ငံနဲ့အတူဟောင်ကောင်၊တိုင်ဝမ်၊အိန္ဒိယနိုင်ငံတို့မှာဆန္ဒပြပွဲကြီးတွေဆင်နွှဲကြဖို့နှိုးဆော်ထားကြပါတယ်။သောကြောင့်လေးကကျင်းပတဲ့မြန်မာအရေးကုလသမဂ္ဂဖြစ်ပြီးညီလာခံအစည်းအဝေးတွင်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းတာမတ်ကြီးဦးကျော်မိုးထွန်းကစစ်တပ်အာဏာသိမ်းတာကိုလက်မခံဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကိုပဲဆက်ပြီးကိုစားပြုသွားမယ်လို့ပြောခဲ့တာဟာခွန်အားဖြစ်စေပါတယ်လို့ရန်ကုန်မြို့မှာဒီကနေ့ဆန္ဒပြသူတူကပြောပါတယ်
။အခုလိုမျိုးပါနော်။တာမတ်ကြီးကိုယ်တိုင်ကကျမတို့ဘက်မှာပြည်သူတွေအတွက်ကိုပါဝင်ပေးတဲ့အတွက်ပေါ့နော်။ကျမတို့လုံနေတဲ့ဒီမှာပါဝင်ပြီးတော့အတူတက်ပွဲဝင်နေတဲ့ပြည်သူတွေအတွက်ပေါ့နော်။ခဲကိုအရန်ကိုခွန်အားဖြစ်စေပါတယ်ပေါ့နော်။ဒါကြောင့်ကျမတို့ကပေါ့နော်ရှိတဲ့အင်အားတွေနဲ့အသက်မိုင်ဆုံးအကုန်လုံးနှမ်းပေါ်ထွက်ပြီးတော့မှပြန်ပြီးတော့တောင်းဆိုတာဖြစ်ပါတယ်လို့။ဒါကျမတို့ရဲ့နိုင်ငံတော်အတိုင်းအမြန်ခံတဲ့ သမရယူလည်းအမြန်ဆုံးလုပ်ပေးဖို့ရတော့ပေါ့နော်ပြည်သူတွေကအတူတူတောင်းဆိုတဲ့အခါမှာဒီလိုမျိုးကုလသမဂ္ဂရဲ့ဒီဟိုအဖွဲ့ဝင်ဝိုင်းကြိုးပေးတဲ့တော့ပေါ့နော်အရန်ပဲကျင်းစုလဲတင်တယ်လို့ခေါ်ရလဲအရန်ဖြစ်စေပါလေလို့
တမ္မကြီးဦးကျော်မိုးထွန်းဟာအာနာသိန်းထားသူတွေကိုကိုစားမပြုဘဲအာနာသိန်းဖြုတ်ချခံထားရတဲ့အစိုးရကိုပဲဆက်ပြီးကိုစားပြုမယ်လို့ကုလသမဂ္ဂမှာရည်တည်ပြောဆိုတဲ့ပထမဆုံးမြန်မာတမ္မကြီးအဖြစ်တမိုင်းမှတ်တမ်းဝင်သွားပြီဖြစ်ပါတယ်အခုလိုတမ္မကြီးဦးကျော်မိုးထွန်းရဲ့ရည်တည်ချက်ပေါ်အထွေထွေညီလာခံတက်ရောက်တဲ့နိုင်ငံအသီးသီးကတန်တမန်အများအပြားကျူးဆူကြတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းကြေဆိုပါတယ်။အိန္ဒိယနိုင်ငံကကယ်တင်ထားတဲ့လူမျိုးမွတ်စလင်ဒုက္ခသည်80ယောက်ကိုလက်ခံဖို့ဘင်္ဂလားဒေ့ရှ်မှာဘာတာဝန်းမှမရှိဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen ကပြောပါတယ်။အဲ့ဒီလူဝင်သားတွေဟာအန်ဒမန်ပင်လယ်ထဲမှာသတင်းနှစ်ပတ်လေနဲ့မျောနေခဲ့ပြီးတဲ့နောက်အိန္ဒိယကကယ်တင်ထားတာပါ။ဒါပေမဲ့လည်းအနည်းဆုံးနိုင်ငံဖြစ်တဲ့အိန္ဒိယဒါမှမဟုတ်လူဝင်သားတွေထွက်လာခဲ့တဲ့မူရင်းမြန်မာနိုင်ငံကပြန်လက်ခံဖို့ဘင်္ဂလားဒေ့ရှ်ကမျှော်လင့်တယ်လို့ဝန်ကြီးမူမန်ကရိုက်တာသတင်းဌာနကိုတောက်ချောင်းနဲ့နှောင်းပိုင်းမှာပြောခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံခြားရေးဌာနဘက်ကတုံ့ပြန်ချက်ထွက်မလာသေးပါဘူးခင်ဗျာ
။ဒီလိုအမေရိကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 1553ည5.25 kHz 7183ည5.32 kHz 9335နဲ့စနေတင်းတွေမှာ5မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တာဝိမင်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံမှာတတိယမြောက် COVID-19 ကာကွယ်ဆေးအမျိုးသားတစ်ခုအတည်ပြုပေးနိုင်ဖို့နှီးစပ်လာနေပါပြီ။American စားတောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကြံပေးအဖွဲ့ကလည်း Johnson & Johnson's Company ထုတ်တချိန်သာထုတ်ရတဲ့ဒီ COVID ကာကွယ်ဆေးကိုမနေ့ကထောက်ခံချက်ပေးပြီးမှအခုလိုအတည်ပြုဖို့နှီးစပ်လာတာပါ။အခုလိုကာကွယ်ဆေးနောက်ဆုံးအတည်ပြုချက်ကမကြာခင်ရက်ပိုင်းတွင်ထွက်လာနိုင်ပါတယ်။အရင် Pfizer, BioNTech နဲ့ Moderna ကုမ္ပဏီထုတ်နှစ်ချိန်ထုတ်ဖို့လိုတဲ့ကာကွယ်ဆေးတွေကို FDA ကအတည်ပြုပေးပြီးမှအခုကတချိန်သာထိုးဖို့လိုတဲ့ကာကွယ်ဆေးအဖြစ်တတိယမြောက်ထပ်ပေါ်လာမှာပါ American လူမဲကွန်ကရစ်အမတ်အစုအဖွဲ့ဝင်တွေကလည်း African တွေပါ American နိုင်ငံသားတွေကို COVID ကာကွယ်ဆေးထိုးကြဖို့ရုပ်မြင်သံကြားတွေမှာဝင်ကြောပြီးမနေ့ကအားပေးတိုက်တွန်းခဲ့ပါတယ်ဒီထက်ကတူဖြစ်တဲ့ Michigan ပြည်နယ်က Democrat အမတ် Barbara Lawrence ကသူတို့အနေနဲ့တမိုင်းနဲ့ချီပြီးကာကွယ်ဆေးကြောက်လာခဲ့တာနဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကိုကြောက်ရွံ့နေသေးတာကိုပါရှင်းဆိုင်ချင်းရှင်းနေရတယ်လို့ပြောခဲ့ပါတယ်ခင်ဗျာအမေရိကန်အောက်တိုဘာကလည်းသမ္မတဂျိုးဘိုင်ဒန်ရဲ့ဒေါ်လာ 1.9 ထရီလီယံပမာဏအသုံးပြုမဲ့ COVID ကူညီစီမံချက်ကိုအတည်ပြုပေးလိုက်ပါပြီဒီကူညီပံ့ပိုးမှုကြီးကကိုရိုနာဗိုင်းရပ်စ်ဒဏ်ခံစီးပွားရေးလုပ်ငန်းတွေကြီးနယ်ဒေသခံအဆင့်ဆိုးရွားတွေနဲ့ဒီဗိုင်းရပ်စ်ကြောင့်ဘဝတွေထိခိုက်နာကျင်ခဲ့ရတဲ့အမေရိကန်သံပေါင်းများစွာအတွက်ကူညီပေးဖို့ရည်ရထားတာပါအမေရိကန်လက်တော်အမတ်တွေအနေနဲ့ဒီနေ့စနေနေ့မနက်စောစောပဲမဲပေးခဲ့ရမှာဒီမိုကရက်မတ်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပါတီလိုင်းတိုင်းထောက်ခံမဲ219မဲနဲ့ကန့်ကွက်မဲ212မဲနဲ့ကပ်ပြီးဒီဆိုကိုအတည်ပြုနိုင်ခဲ့တာပါအခုလိုအတည်ပြုလိုက်နေတာကသမရဘိုက်ဒန်စတက်လာပြီးလွှတ်တော်တဲ့ကြီးမားတဲ့ဆိုပြမှုတွေပထမဆုံးအနေရမှုအဖြစ်လဲရှုမြင်ထားကြပါတယ်အခုလိုအောက်လွှတ်တော်တည်ပြုတဲ့ရပြီးအထက်လွှတ်တော်မှာဆက်အတည်ပြုဖို့ရှိနေရမှာပါတီကြီးနှစ်ခုရဲ့အမတ်ဦးကြီးတရားစီအညီမျှဖြစ်နေတာကြောင့်မဲညီနေရင်ဆက်ဆက်ချင်းမဲပေးခွင့်မရှိတဲ့ဒုသမ္မတကမလာဟာရစ်အနေနဲ့နောက်ဆုံးအတည်ပြုမဲကိုပေးနိုင်မှာပါဒီမိုကရက်မတ်တွေအနေနဲ့ကဒီအကူအညီပမာဏဟာလူ9သိန်းကျော်ဆုံးရှုံးခဲ့ရတဲ့ COVID-19 တိုက်ဖျက်ဖို့နဲ့စီးပွားရေးပြန်ကူစားဖို့လိုအပ်မှုပါလို့ပြောနေချိန်မှာအထက်ကန် Republican တွေကတော့အရင်ကူညီရေးစီမံချက်ပေါ်ဆက်ရက်တည်ထားပြီးအခုထပ်ပေးမဲ့ပမာဏကငွေကုန်ကြေးကျများလွန်းတယ်လို့ထောက်ပြနေပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ COVID-19 ကာကွယ်ဆေးစထိုးပေးနေရမှာကာကွယ်ဆေးပလင်းတစ်ခုချင်းစီမှာသတ်မှတ်ချက်ချက်ပို့ထားတဲ့ပမာဏကိုထုတ်ယူပြီးလူတွေကိုထိုးပေးဖို့ခွင့်ပြုလိုက်ပါတယ်။ဒါပေမဲ့မတူတဲ့ဆေးပလင်းတွေကနေသတ်မှတ်ချက်ချက်ပို့တဲ့ဆေးတွေကိုပေါင်းပြီးထိုးတာမျိုးကိုတော့ခွင့်မပြုပါဘူး။ AstraZeneca နဲ့ Pfizer ကုမ္ပဏီတွေကထုတ်တဲ့ Coronavirus ကာကွယ်ဆေးတွေကိုတောင်ကိုရီးယားမှာမနေ့ကစထိုးပေးကြရမှာပိုရှန်တဲ့ပမာဏတွေ့ပြီးယောဂကာကွယ်ထိန်းချုပ်ရေးအေဂျင်စီအနေနဲ့အခုလိုကန့်သတ်ခွင့်ပြုလိုက်တာပါ။ AstraZeneca ကုမ္ပဏီထုတ်ကာကွယ်ဆေးဒဗလင်က10ရောက်တဲ့ဖြစ်ပေမဲ့ဒီ10ရောက်စာစုပ်ယူပြီးပိုနေသေးတာတွေ့ခဲ့ရတယ်လို့ကာကွယ်ဆေးထိုးပေးတဲ့ဂျမိုင်းဝန်ထမ်းတွေကအစီရင်ခံပြီးမှအခုလိုဆုံးဖြတ်ချက်ကိုချပေးခဲ့တာပါ။ တောင်ကိုရီးယားယောဂကာကွယ်ထိန်းချုပ်ရေးအေဂျင်စီ KDCA ဖွဲ့အရာရှိကကျွမ်းကျင်ကျန်းမာရေးလူသားတွေအနေနဲ့ကာကွယ်ဆေးပူလျံဆုံးရှုံးမှုမဖြစ်စေဖို့ဆေးထုတ်ပိုင်ငယ်စားတွေကိုသုံးရင်ဒီဆေးပလင်းတစ်ခုစီကနေနောက်ထပ်အပိုတယောက်စားကနေနှစ်ယောက်စားအထိရနိုင်တာတွေ့ကြရတယ်လို့ဆိုပါတယ်။ဒါပေမဲ့မတူတဲ့ကာကွယ်ဆေးတပလင်းစီကနေပူရာတွေကိုပြန်ပေါင်းပြီးထပ်ထိုးနေတာမျိုးကိုတော့ဒီ KDCA ဖွဲ့အနေနဲ့ခွင့်မပြုကြောင်းရှင်းရှင်းလင်းလင်းပြောင်းထပ်ပြောထားပါတယ်။ဒီချိန်ထဲမှာဟောင်ကောင်ကိုလည်း Pfizer BioNTech ကာကွယ်ဆေး၅သိန်းကျော်ဒီနေ့ရောက်လာခဲ့ပါတယ်။တင်ပို့ရေးစီစဉ်ကြောင်း၂ရက်နောက်ကျပြီးမှရောက်လာတဲ့ဒီကာကွယ်ဆေးတွေကိုဒုတိယအကြိမ်ဖြစ်ထိုးခွင့်ရတော့မှာပါခင်ဗျ။အမေရိကန်ပြည်ထောင်စုဆင့်တရားသူကြီးတူက Facebook ကုမ္ပဏီအနေနဲ့ခွင့်ပြုချက်မယူဘဲဓာတ်ပုံသုံးခဲ့မှုအတွက်ကိုရီးယားကိုယ်တော်အခွင့်အရေးဆိုင်ရာဥပဒေအောက်မှာဒဏ်ငွေဒေါ်လာပန်း650ပေးဖို့စီရင်ချက်ချလိုက်ပါတယ်။ San Francisco မြို့ရှိအမေရိကန်ပြည်ထောင်စုတရားသူကြီးကလူမှုမီဒီယာ Facebook ကုမ္ပဏီအနေနဲ့သုံးဆွဲသူတွေရဲ့ဓာတ်ပုံတွေကိုခွင့်ပြုချက်မရဘဲချက်လုံချိတ်ဆက်ပြီးအများသူများသိအောင်တရားမဝင်ပို့ခဲ့တာအတွက်အခုလိုကြီးမားတဲ့ငွေဒဏ်ပမာဏအလျော့ပေးဖြေရှင်းရမယ်လို့ဆုံးဖြတ်လိုက်တာပါကယ်လီဖိုးနီးယားပြည်နယ်မှာအခြေစိုက်တဲ့ Facebook ကုမ္ပဏီကြီးအနေနဲ့ Illinois ပြည်နယ်ကကြီးကွန်ပျူတာဓာတ်ပုံဆိုင်ရာကိုယ်ရေးကိုယ်တော်ဥပဒေကိုချိုးဖောက်ခဲ့တယ်လို့စွပ်စွဲထားတဲ့မှုကိုဖြေရှင်းရမှာဒီပြည်ထောင်စုဆင့်တရားသူကြီး James Donato ကအခုလိုမနေ့ကဆုံးဖြတ်ပေးခဲ့ပါတယ်ဒီကြီးမားတဲ့ရွက်ချင်းငွေပမာဏကိုIllinois ပြည်နယ်သားပေါင်း 1.63 ကလက်ခံရရှိမှာဖြစ်ပါတယ်။အခုလိုတရားရုံးဆုံးဖြတ်ချက်မျိုးကဒီကိုယ်ရေးကိုယ်တော်အခွင့်အရေးနဲ့ပတ်သက်ရင်အကြီးအမားဆုံးတွေကတစ်ခုဖြစ်တယ်လို့တရားသူကြီးဒိုနေတိုကလည်းပြောခဲ့ပါတယ်။ Facebook ကုမ္ပဏီဘက်ကလည်းဒီတရားရေးဖြေရှင်းချက်ကဒေတာလန်ပြည်သူတွေနဲ့အစုအစည်းဝန်ထမ်းသူတွေအားလုံးအတွက်အကောင်းဆုံးဖြစ်ပါတယ်လို့ပြောခဲ့ပါတယ်။စနေညပိုင်းသတင်းတွေကိုကိုချေချော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်အခြားမျိုးတွေနီးတူပဲရန်ကုန်မြို့မှာလည်းစစ်အာဏာသိမ်းမှုဆက်ကျင်တဲ့ဒီကနေ့ဆန္ဒပြတဲ့သူတွေကိုတောင်ချော်ရဲတပ်ဖွဲ့ကမိခိုးပုံအတန်ပုံမျက်ရည်ယိုပုံတွေတုံးပြီးအကြမ်းဖက်ပြိုခဲခဲ့ပါတယ်လူ90ထက်မနည်းလည်းဖမ်းဆီးခံခဲ့ရပါတယ်ရန်ကုန်မြို့ကစန္ဒပြမှုအခြေအနေကျမအက္ကနုံကိုတိုင်တရင်တော့ယူခဲ့ပါတယ်ရန်ကုန်မြို့မြင်းနီကောင်မှာမနက်ပိုင်းကနေညနေပိုင်းအထိစန္ဒပြသူတွေကိုရဲတွေကအင်အားအလုံးရင်သုံးပြီးအကြမ်းကြမ်းပြိုခွဲဖမ်းဆီးခဲ့တဲ့မြင်ကွင်းတွေကျမမြင်တွေ့ရပါတယ်စံချောင်းမျိုးနယ်ဘာကရလန်းနဲ့ပဟိုလန်းတဝိုက်မှာရဲတွေအင်အားအများပြားချထားပြီးစန္ဒပြသူတွေကိုလမ်းတွေထဲထိဝင်ဖမ်းနေတာပါစန္ဒပြသူတွေကလည်းခက်လှမ်းလှမ်းမှာစစ်အာဏာရှင်စနစ်ကြဆုံးပါစေဖမ်းဆီးထားကောင်းဆောင်များချစ်ချင်းလွှတ်ဆတဲ့ကြွေးကြော်တန်းတွေအော်ဟစ်ပြီးရဲနှက်ပြစ်ခတ်ဖြိုခွဲမှုတွေကြားကပဲအခုညနေအထိဆက်ပြီးစန္ဒပြနေကြပါတယ ဒီကနေ့94ကြိမ်မြောက်မွန်အမျိုးသားနေ့အထက်မှအနေနဲ့လူမျိုးပေါင်းစုံအထွေထွေတပိတ်စစ်ကြောင်းတွေခြေတက်ဖို့ဘာဂရလန်ဆပ်ပရစ်စတိုးဆိုင်ရှိမှဆွေရလုံနေတဲ့အချိန်ခဲမှာပဲရဲတွေကအနောက်ကနေလိုက်လာပြီးတော့အကြမ်းဖက်ပြိုခွဲခဲ့တာပါဗဟိုလန်းနဲ့ဘာဂရလန်ဝန်းကျင်မှာရဲတွေကမိခိုးပုံအတန်ပုံတွေမျက်ရည်ယိုးပုံနဲ့အကြမ်းဖက်နှိမ်နှင်းပြိုခွဲနေတဲ့မြင်ကွင်းကိုကျွန်မကိုယ်တိုင်တွေ့မြင်ခဲ့ရပါတယ်ရဲတွေနောက်ပြန်ဆုတ်တဲ့အချိန်ဆန္ဒပြသူတွေတခါပြန်စုပြီးဗားဒရာလန်တလျှောက်အကာအယာပိတ်ကာထားပြီးဆန္ဒဆက်ပြနေကြလို့လူမစုနိုင်အောင်ရဲတွေအကြမ်းကြမ်းပြိုခွဲဖမ်းဆီးနေပါတယ်။လူမျိုးပေါင်းစုံတပိတ်စစ်ကြောင်လှဲ့လေထုတ်ခွာဖို့လူတွေတန်းစီနေတဲ့မနက်ပိုင်းချိန်မှာရဲတပ်ဖွဲ့ကစတင်ပြိုခွဲလိုက်တာကိုကိုယ်တိုင်ကြုံတွေ့ခဲ့ရတယ်။ကိုမိုးသူကပြောပါတယ်
ဘရုံမကွင်းပေးစပရစ်နားမှာသူလူစုတယ်ကျွန်တော်အဲ့ရတစ်စစ်ကြောင်းတွေကသူတို့နဲ့ထိတ်တန့်ရင်ဆိုင်မယ်ကျွန်တော်ကြီးမနိုင်ဘာကြရပဲကိုချီတက်ဖို့လုပ်တယ်ကျွန်တော်တို့စစ်ကြောင်းကြောင်းစတွေ့တယ်တိုင်းသားကြောင်းတွေ့တယ်နောက်ဆုံးကျွန်တော်ကြောင်းလက်ထိတ်မှာကျွန်တော်တို့ဒီဘက်ကစစ်တန်တဲ့စစ်ကြောင်းတိုင်းမယ်လုပ်တယ်ကျွန်တော်ဒီကောင်းကနောက်ကနေဝင်ရိုက်တယ်ဝင်ရိုက်တဲ့ချိန်မှာခဏလေးတော်တော်များများပါသွားတယ်ဒီဘက်ကိုကျွန်တော်လမ်းထဲကိုလူစုခွဲတယ်အဲကျွန်တော်ဟိုစမ်းကြောင်းဘက်ကအချမ်းတော်တော်များများကိုလူစုခွဲကြပြီးကျွန်တော်ပြန်စုတယ်နောက်တစ်ချိန်ပြန်စုတဲ့ချိန်ကျွန်တော်တို့စပရစ်ချိန်နာမှာကျွန်တော်နောက်တစ်ခါအင်အားစုပြီးတော့တိုင်းသားစစ်ကြောင်းတွေကနောက်မှာကျွန်တော်တို့ရှေ့ကအမာခံတဲ့ရဲ့ရှေ့မှာအဲဒီချိန်မှာကျွန်တော်တို့ဘယ်လိုဖြစ်လဲဆိုတော့ တခါတက်တက်လာပြီးတော့ဟိုကျွန်တော်ကြောင့်ဘုန်းကြီးကြောင့်ပေါ့မှာဓာတ်ကြည့်နေတဲ့ကလေးတွေအပြစ်မဲ့ပြည်သူတွေကိုတခါတက်ရပြီးအဲ့ကလေးတွေတော့မင်းများကူပါသွားတယ်
။မောင်မျိုးသားလေးနဲ့သူတပိတ်စစ်ကြောင်တွေခြိတဲ့ပို့လုံနေချိန်မှာရဲတပ်ဖွဲ့တွေအင်းအားအလုံးရင်မင်းနေကောင်းမိပွိုင်ဘာကရလာအတိုင်းလိုက်လာပြီးအကြမ်းဖက်ဖြိုခွဲလိုက်လို့ဇန္ဒပြသူတွေအကောင်လုံးထွက်ပြေးရအိမ်ထဲဝင်ပုန်းလိုက်ရတယ်လို့ကိုတိုင်ကြုံခဲ့ရတဲ့ဇန္ဒပြသူတို့ကပြောပါတယ်။အဲ
ခုတည်းကတော့ကျမတို့လူစုတာကတော့ဒီဘက်ပေါ့နော်ဟိုတပိတ်အကျော်မှာစုတာ။အဲမတိုင်မီရတော့ကျမတို့မောင်မျိုးလူမျိုးစုကသူတို့ဖယ်ရီယာကထားတဲ့နားလေးမှာကျမတို့လူမျိုးစုမောင်မျိုးစုရှိတယ်နဲ့မောင်မျိုးသားလေးတော့ဒီလိုစစ်တမ်းရဲ့စစ်ကြောင်းကိုရှင်းလို့တင်လိုက်တဲ့အခါမှာဖြစ်သွားလဲဆိုတော့ကျမတို့အဲ့ဘက်ကတချက်အာယုံလွတ်သွားတယ်လို့ထင်တယ်။အဲ့ကျမတို့ဒါဆိုချီလာရင်လည်းကျမတို့ကပြေးနေလူခွဲလာတာ
။ဒီကနေ့မနက်ပိုင်းမြင်းနီကောင်မှာဇန္ဒပြနေကြတဲ့လူစုကိုရဲတွေအင်အားသုံးဖြိုခွဲလိုက်တဲ့အထက်ထွက်ပြေးလာတဲ့တက်ကြွလှုပ်ရှားသူမှရှားရမုံက
တိုင်းနာမျိုးဘောင်းတော်စစ်ကြောင်းကနေပြီးတော့အမချစ်တက်ဖို့လို့ပြင်ပြင်ဆင်ထားရပါတော့။အဲ့ချိန်မှာစွတ်ထွက်ဖို့လုပ်ကောင်းနေရှိတယ်လို့နောက်ကနေပြီးတော့ဒီကဒီကြီးတိုင်းစပုံစံလေးကြာ6ကထပ်ပုံစံလေးလေးတွေအမဒီကနောက်ဆုံးလာချစ်တူလာနောက်ဆုံးလာရှိတယ်လို့ကျွန်တော်အဲ့လိုပုံစံလေးလေးနေတယ်နောက်မှာတော့တွေ့ရအောင်တက်တန်တန်ကနောက်ဝင်ရှိအောင်သူတို့ကတက်တန်ပါပေါ့တယ်ပြီးတော့နောက်တစ်ခုမှသူတို့ကရင်းနေနေတယ်လို့သူအကြောင်းနဲ့ဖြစ်တယ်ပြီးလို့ရတာဖြစ်တယ်သူတို့ကြီးမှန်းတမ်းကြရင်ဆိုရင်းနေပုံလေးဖြစ်တယ်ပြီးတော့သူတို့အဲ့တက်တန်အကန်အိုးထောက်တယ
်မြင်းနေကောင်လိုပဲဇန္ဒပြအင်အားအများပြားရှိရာဆွေရဖြစ်တဲ့ဆဲတန်းတဲ့လျှောက်မှာလဲရဲအင်အားအလုံးအရင်နဲ့လူတို့ကြာဝင်ရောက်ဖြိုခွဲတာကမနက်ကနေနေ့လယ်နဲ့ညနေအချိန်ထိအကြမ်းကြမ်းဖြိုခွဲနေတာပါပြစ်ခတ်ဖမ်းဆီးမှုတွေကြောင့်လမ်းတွေကြားထဲဝင်ရောက်ထွက်ပြေးရသူတွေရှိသလိုဖမ်းဆီးခံလိုက်ရသူတွေလည်းအများပြားရှိနေပါတယ်။တာမွေဘက်မှလည်းဆန္ဒပြသူတွေကိုရဲတွေဘက်ကနေပြစ်ခတ်ပြုခွဲမှုတွေကြောင့်ပြည်သူတွေထွက်ပြေးတန်းဆောင်နေရတာပါ။အနည်းဝန်းကျင်ကလမ်းတွေထဲပြေးပုံဝင်ကြရသလိုတာမွေအိုရှင်ထဲနဲ့မြင်းအောက်ကားပါကင်မှာပိတ်မိနေခဲ့ကြပါတယ်။အဲ့ဒီလိုပိတ်မိနေသူတွေကိုပြည်သူအချင်းချင်းဝန်းရံပေးချိန်မှာရဲတပ်ဖွဲ့တွေဘက်ကမျက်ရည်ယိုပုံးတွေနဲ့ဖြိုခွင်းခဲ့ပါတယ်။ရန်ကုန်အခြားနေရာတွေမှာလည်းဆန္ဒပြမှုတွေရှိနေပြီးတောင်ချုံရဲယူထားတဲ့ရဲနဲ့ဆန္ဒပြသူတွေအကြားတင်မာမှုတွေရှိနေပါတယ်။ကျမအက်ကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
စစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံနေရချိန်မှာဆန္ဒပြမှုအကောင်နဲ့မုံရွာမြို့မှာလည်းအကြမ်းဖက်ဖြိုခွဲတာတွေထိခိုက်ဒဏ်ရာရမှုတွေအတော်များများရှိနေပါတယ်။ကျွန်မအိတ်တနာထုံးကစုံစမ်းမေးမြန်းတင်ဆက်ထားပါတယ်။စကိုင်းတိုင်းမုံရွာမြို့အိတရာရက်ွက်ကပြတ်သက်ကြောင်းမှာဆန္ဒပြကြောင်းသားတွေဆရာဆရာမတွေအင်ဂျင်နီယာတွေနဲ့ပြည်သူတချို့ကိုလုံခြုံရေးတပ်ဖွဲ့ဝင်အင်အား900လောက်ကဒီနေ့မနက်ပိုင်းမှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ထောင်ထဲချီတဲ့ဒေသခံပြည်သူတွေကအဲ့ဒီနေရာမှာစုဝေးပိတ်ဆို့ပြီးတော့ဖန်စီထားသူတွေကိုပြန်လှုပ်ဖို့ထိန်သဘဲပြုလို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။လုံချုံကြီးတပ်ဖွဲ့ဝင်တွေဖန်စီထားတဲ့သူတွေကိုအပြင်ခေါ်ထုတ်မသွားနိုင်စေဖို့ပိတ်ဆို့ထားတဲ့ပြည်သူတွေကိုလူစုခွဲဖို့အတွက်ရာဘာကြီးတွေမိခိုးဘုံးတွေပြစ်ဖောက်ခဲ့တာဖြစ်တယ်လို့အဲ့ဒီနေရာမှာရှိနေခဲ့တဲ့ဆန္ဒပြသူအမျိုးသမီးတဦးကပြောပါတယ်
။ဒီကကအဲ့ဒီခုံကြီးကျောင်းမှာပဲ။အဲ့ဒီဒါလေပြတ်တက်ကျောင်းမှာပဲမနေ့တိုင်း9:00ဆိုစုလာ။သူကအဲ့ဒီစုရက်ကိုလာပြီးတော့ဝိုင်းလိုက်တဲ့သဘောမှာဟုတ်တခြားပြည်သက်တွေအများကြီးမလာခင်ပါအဲ့မှာဆိုတပိတ်ဆောင်လေးအောင်းဆောင်လေးရှိရဲ့တခြားဟိုစောင်းနှားဆရာဆရာမတွေရောက်နေပြီအဲ့ဒီအချိန်ကိုသူကသူ့ရဲ့ကိုဝိုင်းလိုက်တာသူ့ရဲ့ကိုဝိုင်းလိုက်တော့အထဲမှာသိမိသွားတာတချို့ကသိမိသွားတယ်ဆန့်ဆန့်ရတယ်ဘလို့မှဖွင့်လို့မရဘူးဆရာဆရာမတွေစောင်းနှားတွေလည်းရိုက်တယ်လို့ကြားတယ်ဖွင့်လို့မရတဲ့အချိန်မှာသူတွေကပုံမှန်တပိတ်ဆောင်ကိုနိုင်ခွင့်ရတယ်မဆန့်တယ်သူကအထဲမှာဝိုင်းထားပြီးသူ့ရဲ့ကိုဝိုင်းထားလိုက်တော့အဲ့မှာအပြင်ကလူတွေကသူတို့ပြန်ဝိုင်းထားတယ်မနေ့ကလေးကတော့ရှောက်ထိုင်နေတယ်။ထိုင်ပြီးတော့သူတို့ဝိုင်းထားတဲ့ဟာကိုမှအခုကမခုနာကနဲ့လဲထောက်တယ်။ရဲရဲပုံလဲခွဲတယ်။အဲ့နဲ့ကိုလူစုကတော့ကွဲသွားပြီ
2နာရီခွဲဝင်းကျင်လောက်မှာဘကတအလံထောင်ပြီးတော့ចောင်းသားတွေဥဆောင်ပြီးမြို့ကိုလှက်ပတ်ဆန္ဒပြခဲ့ကြပါတယ်။အနောက်မြောက်ပိုင်းစစ်ဌာနချုပ်ကဆန္ဒပြသူတွေကိုဖြိုခွဲဖို့လာခဲ့တဲ့နဲ့လမ်းတွေကိုဝင်မရအောင်တားဆီးပိတ်ဆို့ထားတာကြောင့်ညနေမှာတော့ចောင်းသားတွေနဲ့ထိတ်ထိတ်တွေ့ကြတာမရှိဘူးလို့ဆန္ဒပြပွဲဥဆောင်သူတူကပြောပါတယ်
။ကျွန်တော်တို့တောက်ကလမ်းနဲ့ဆီအောင်လမ်းမှာပေါ်ပြဝဲကျင်းပါတဲ့ကျွန်တော်တို့ကနမကအနေနဲ့စစ်ကားဆေးဖြတ်လာလို့ကြားပါလေဗျ။တို့တော့ကျွန်တော်တို့ကလည်းအဲ့နံမှာ ขาเรียกว่าจะนายจะจ่าว่ามีเราละที่จะรู้ว่าจะเราดูข้อเจรจาได้ไอ้จะรู้เจรจาได้ต้องงามยังมาดูยาวเราเลยต้องงามยังมีเงินเราจะไปยาวได้
မုံရမြို့မှာဒီကနေ့ဆနာပြမှုမှာဖန်ခန့်ရသူက150လောက်ရှိမယ်လို့ဆနာပြပွဲဦးဆောင်သူတွေကဆိုပါတယ်။ဒီနေ့အစောပိုင်းမှာပဲမုံရမှာရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲလို့အမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်တနက်ထိမှန်ခဲ့ပါတယ်။တနက်ထိမှန်တဲ့အမျိုးသမီးကတော့ဖမ်းဆီးထားတဲ့ပြတ်သက်ကြောင်အတွင်းမှာပဲသွေးထွက်လွန်ပြီးတည်ဆုံသွားပြီးဆိုတဲ့သတင်းတွေထွက်နေပေမဲ့လုံချုံရေးတပ်ဖွဲ့တွေကဘယ်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လဲဆိုတာကိုစုံစမ်းနေဆဲဖြစ်ပြီးတော့တည်ဆုံတယ်ဆိုတာကိုအခုထိအတည်မပြုနိုင်သေးဘူးလို့ဆနာပြခေါင်းဆောင်တအုပ်ကပြောပါတယ
်။မင်းစီဒေါက်တာဆမလေးပါ။ဟောကကျိုးကျွန်တော်တို့ကစုံတယ်လို့ကျွန်တော်တို့ကတော့သမတိတူကြီးအစီအစဉ်လို့မြင်ရတယ်သူ့ကိုကျွန်တော်တို့သိယုံကြီးမှလည်းမရှိဘူးတခြားဒီလိုမဖြစ်လို့ထားတဲ့နေရာတွေမှလည်းမရှိဘူးရအောင်ကြာရတဲ့မြို့သားကိုတော့ဘုန်းကြီးကိုယ်တိုင်ကတော့ပေါ့ request လုပ်ပြီးတော့သိယုံတင်ထားတာရှိပါတယ်ဒီတိကတ်တာကတော့သူကတော့ဘာဘာကြီးလို့ပြောတော့ညာလဲဆရာမလေးရဲ့တပင်းကတော့ပြောက်နေလို့ရ
အနောက်မြောက်တိုင်းစစ်ဌာနချုပ်ကနေတက်တွေမုံရွာမြို့တဲကိုလာမင်းဆိုတဲ့တဲ့ရင်ကြောင့်ကားတွေဝင်မရအောင်မုံရွာမြို့လမ်းတွေကိုပိတ်ဆို့ထားကြပေမဲ့အဲ့ဒီအတားအဆီးတွေကိုဖယ်ရှားပြီးရဲကားနဲ့အချုပ်ကားတွေကမုံရွာမြို့တဲကထွက်သွားတယ်လို့ပြောပါရယ်ဖမ်းဆီးထားတဲ့ဆန္ဒပြသူတွေကိုအနောက်မြောက်တိုင်းစစ်ဌာနချုပ်မှာဖမ်းဆီးထားတယ်လို့ဆန္ဒပြခေါင်းဆောင်တူကပြောပါရယ်ညနေပိုင်းမှာတော့ဖန်စီထားသူတွေကကျောင်းဆရာမအယောက်40လောက်ကိုနောက်ထပ်ဆန္ဒပြပွဲတွေမှာမပါဝင်ဘူးဆိုတဲ့စာမှာလက်မှတ်ထိုးခိုင်းပြီးတော့ပြန်လွှတ်ပေးခဲ့ပါတယ်။ဒီလိုဖန်စီမှုတွေကြောင့်ဆန္ဒပြတာတွေကတော့ရက်တန့်သွားမှာမဟုတ်ပဲပူပြီးအချိန်ညစ်ဆောင်ရွက်သွားကြမှာဖြစ်တယ်လို့ကျောင်းသားကောင်းဆောင်တွေကပြောပါတယ်ရှင်။ကျွန်မအင်တနာထုံးပ
မလေးမှာဆက်အနာသိမှုကိုငြင်းငြင်းစွာဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့ပြီးတော့ထိခိုက်ဒဏ်ရာရတာတွေဖမ်းဆီးတာတွေရှိတယ်လို့ဆန္ဒပြခေါင်းဆောင်တို့ဖြစ်တဲ့ဒေါက်တာတီဇော်ဆန်းကပြောပါတယ်။ဒီချိန်လေးနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကဆက်သွယ်နေနေထားပါတယ်ခင်ဗျာ။ကိုတီဇော်ဆန်းရဲ့ဒီနေ့မန္တလေးဘက်ကဆန္ဒပြပွဲအခြေအနေတွေဘယ်လိုရှိပါလဲ
။ဟုတ်ကဲ့ပါခင်ဗျာ။ဒီနေ့မှတော့ကျွန်တော်တို့ဒီမနက်ချင်းလင်းအစောရေးတွေက7နာရီ9နာရီလောက်ကြာဒီရဲနဲ့စစ်သားတွေကတမျိုးလုံးလှည့်ပြီးတော့ဒီလုံခြုံရေးအင်အားအများကြီးချထားတယ်ကျွန်တော်တို့မန္တလေးရဲ့ခါတိုင်းကျွန်တော်ဆန္ဒပြနေကြနေရာတွေပေါ့နော်။ဘူလာကြီးရှိမန္တလေးတက္ကသိုလ်အဝင်ပေါက်ရှိဒါကျွန်တော်ဒီရှန်တိုင်းရင်သာအတင်းရှိဒါကျွန်တော်ဒီဆန္ဒပြပွဲတွေကိုလည်းပဲဖြိုခွဲတယ်ပေါ့လူစုလူဝေဆလုံးလုံးမရအောင်ဒီလိုတို့ဖြိုခွဲတယ်။ရှန်တိုင်းရင်သာအတင်းရုံရှိမှာဆိုရင်လည်းပဲတို့ဒီတနက်ကြီးစစ်ဖောက်တယ်ပေါ့နောက်ဖမ်းနေရိုက်တာတွေနဲ့တာတွေရှိတယ်။ဒါကျွန်တော်ဒီမန္တလေးတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာပေါ့နော်တိုင်းနေတဲ့ကျွန်တော်တို့မန္တလေးတိုင်း NLD ဒူအိုကရာကျွန်တော်တို့ဒီတော်ဝင်းများနဲ့တိုင်းအစီအကိုကိုအင်းသေးတို့လည်းဖမ်းသွားတယ်။အဓိကဆိုးလာတော့ဗျာကျွန်တော်တို့ဒီသူတို့စစ်ကားတွေရဲကားတွေကလှည့်ရင်းနဲ့တွေ့တဲ့မြောက်ကိုဘက်ခွာတွေနဲ့ချောက်ပစ်တယ်ပေါ့ဗျာတလမ်းပေါ်နေပြည်သူတွေကိုလည်းပေါ့နော်ဟိုအားအကြောင်းမှမရှိဘူးလေအဲ့မှာကျွန်တော်တို့ဒီညတောင်ကျောင်းထဲမှာဆိုရင်ဒီကျောင်းသားတယောက်ကိုဘက်ခွာနဲ့လောက်လေးခွာနဲ့မှန်တာမျက်စိကိုမှန်နေတယ်တော်တော်လေးတန်ရာပါဆိုးရပေါ့နော်အဲ့တော့ဒီနေ့ကတော့ကျွန်တော်တို့မန္တလေးမှာကျွန်တော်တို့ဆူဆူဝါးဝါးပါပဲခင်ဗ
ျထိလိုက်တန်ရာရတဲ့သူဦးရေကအခုနောက်ဆုံးဘလောက်လောက်ရှိတယ်လို့ကြားပါလဲ
ဒီလိုခင်ဗျကျွန်တော်ဒီရှမ်းတိုင်းသားရုံးရှိမှာရိုက်နေခံရတာတွေရှိတယ်တနေ့နဲ့ပေါ့နော်ခောက်တာတွေရှိတယ်အဲ့တော့ကျွန်တော်တို့အနည်းဆုံးဖမ်းဆီးခံရတာဟုတ်ပါပေါ့နော်အဲ့20ကျော်သားရှိတယ်အဲ့တော့ကျွန်တော်ထိလိုက်တန်ရာတဲ့သူတွေကအများကြီးရှိတယ်ခွက်ပြေးရတယ်ပေါ့နော်အထွက်ပြေးဆိုအိမ်ထဲဝင်တော့အိမ်ကြီးကလက်ခံတော့အိမ်ရှင်ရောပါရိုက်တဲ့အစင်ပေါ့နော်ဒီအိမ်ထဲထိလိုက်ခံရတာတွေကျွန်တော်တို့အရှိပါတယ်ခင်ဗျာအဲ့တော့တပ်ပမှန်ပြီးတရားရတဲ့သူတွေလည်းအများကြီးပါပဲခင်ဗျာ
အခုဆိုရင်ရန်ကုန်အပါဝင်မျိုးတော်တော်များများမှာအာဏာပိုင်တွေဘက်ကနေပြီးတော့ငင်းငန်းစွာဆန္ဒပြနေတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေတော်တော်လေးလှုပ်လာတယ်ဒီပေါ်မှာရောဘယ်လိုမြင်လဲဘယ်လိုသုံးသပ်လဲ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒါကတော့ကျွန်တော်တို့ဒီအာဏာရှင်တွေရဲ့ဇယိုက်လက္ခဏာပါပဲခင်ဗျာဒီအာဏာရှင်တွေဒီသူတို့ကိုစန့်ကျင်တဲ့လက်မခံတဲ့ဒီကျွန်တော်တို့ဒီငင်းငန်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်အင်အားအလုံးအကျုံသုံးပြီးတော့ဒါအာဓမ္မဖြိုခွင်းနေတာဒါအာဏာရှင်ရဲ့ဇယိုက်လက္ခဏာပါပဲသို့တော့ကျွန်တော်တို့ပြည်သူလူထုအနေနဲ့တော့ဒါတွေကိုကျွန်တော်တို့ဒီကြောက်ရွံ့အနေဖို့မဟုတ်ဘဲနဲ့မိမိတို့ရဲ့ဘောနမူလားယက်တီချက်ဖြစ်တဲ့ကျွန်တော်တို့ဒီသစ်မှန်တဲ့ Federal Democracy တောင်းဆိုပွဲကိုကျွန်တော်ဆက်လက်ဆင်နွှဲနေကြပြီးပါပဲ။ဒီနေ့ဆိုရင်ကျွန်တော်တို့ဒီသူတို့ကဖြိုခွင်းနေသို့တော့ကျွန်တော်တို့တင်းတင်းကလူစုပြီးတော့ဘောနလမ်းလျှောက်လို့မရရင်ကျွန်တော်တို့ထိုင်သပိတ်လုပ်တယ်။ကျွန်တော်ရောက်နေတဲ့နေရာမှာပဲထိုင်ပြီးတော့ဆန္ဒပြတာလေကျွန်တော်တို့လုပ်ပါလေ။ကျွန်တော်တို့ပြည်သူလူထုအနေနဲ့တော့မိမိတို့တက်နိုင်တဲ့အသွေးမုံစံနီးနာအစုံနဲ့ဆက်လက်ပြီးတော့ဆောင်ရွက်ကြဖို့ပါပဲခင်ဗျ။
ဒီလိုဖြိုခွင်းတဲ့နေရာမှာအာရဗိုင်းတွေဘက်ကရသားပြည်သူတွေကိုဂွားရည်နဲ့ပစ်တယ်။အိမ်တွေထိလိုက်ဆွဲနေတဲ့ဥစ္စာတွေကရောဒါဥပဒေနဲ့အကန့်ညီမှုရှိရလား
။ဟုတ်ကဲ့ကျွန်တော်တို့ပြည်သူမှာကလက်မျက်ဆိုလို့ဘာမှမပေါ့ပဲငြင်းငြမ်းစွာကြေးကြော်တယ်ဆန္ဒ ပေါ်ထုတ်တယ်ပေါ့နော်ကျွန်တော်တို့ကတော့ဟိုမိမိတို့ရဲ့မူလရပိုင်ခွင့်အခွင့်အရေးကတည်းကလွတ်လပ်စွာဒါမိမိဆန္ဒသဘောထားကိုငြိမ်းချမ်းစွာပေါ်ထုတ်နေကြခြင်းဖြစ်ပါတယ်ခင်ဗျာဒါကဒီအခုအာနာသိစိအုပ်စုကပေါ်တော့လက်လက်မျိုးစုံကြအကြံဖက်ဒီနာအစုံသုံးပြီးတော့အတ္တမဖြုတ်ပေးနေတဲ့လောရဲ့ဒီကျွန်တော်တို့ကဘလို့မှဘယ်ဥပဒေနဲ့ရှူတောင်းအောင်ကြည့်ကြည့်တရားဥပဒေနဲ့မလျော်ညီတဲ့ပေါ်တော့ကျွန်တော်တို့ဒီလူသားမဆန်တဲ့အကြံဖက်လောရဲ့လိုပဲကျွန်တော်အနေနဲ့ရှုမြင်ပါတယ်ခင်ဗျာ
နောက်တစ်ခုကြားရတာအာနာပိုင်တွေဘက်ကလူတွေဖမ်းသီးသွားတယ်နောက်ဆိုင်ကယ်တွေဖမ်းသွားတယ်လူဖမ်းသွားတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပတ်စံပေးရင်ပြန်ပြီးတော့လွတ်ပေးတာတွေဆိုင်ကယ်တွေကိုပြန်ပေးတာတွေအဲ့လိုမျိုးတွေလည်းရှိနေတယ်လို့သိရပါတယ်ဒီပေါ်မှာရောဇုံတရားဘယ်လိုမှတ်ချက်ပေးကြလဲ
ကျွန်တော်တို့မင်းပါဆိုဒီနေ့ဆိုရင်ကျွန်တော်တို့ဒီရဲ့ဒီရှမ်းတိုင်းသားရှေ့မှာဖြစ်သွားတယ်အဲ့ဒီမှာကျွန်တော်တို့ဆိုင်ကယ်ကြီးကားတွေကျင်းကြရတဲ့ဒုက္ခရင်းနေလည်းလာဆွဲသွားတယ်လာတည်တယ်ပြီးတော့ဗျာအဲ့ဒါကိုကျွန်တော်တို့2-3 ခွင့်နဲ့လာရွေးခိုင်းနေဆိုပြီးကျွန်တော်တို့ပေါ့နော်သိရတယ်ဒီလူရီရောဆိုင်ရီရင်းရောပေါ့နော်ဒါကဟိုပြောရရင်ဟိုစက်ကြီးတောင်းတဲ့သဘောကျွန်တော်တို့ကိုဓမြတဲ့တဲ့သဘောကြီးဗျာကျွန်တော်တို့ပစ္စည်းကိုပေါ့နော်ဘလုံးမှန်တာရဲတပ်ဖွဲ့တို့ဒီလုံးလုံးကြီးတပ်ဖွဲ့တွေလုံးသိမ့်လုံးထိုက်တဲ့ကိစ္စမဟုတ်ဘူးဗျာလူသားတယောက်နေလုံးသိမ့်လုံးထိုက်တဲ့အလုံးမဟုတ်တဲ့ကိစ္စတွေကိုလုံးမြင်ခြင်းပဲဖြစ်ပါတယ်
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အရှိစီအနာတင်ထားတဲ့မြန်မာနိုင်ငံမှာရင်ဆိုင်ရတဲ့စူးဝါးထားတဲ့အခြေအနေတွေကိုဝင်ရောက်ကင်တွယ်ဖို့ကုလသမဂ္ဂကနေပြီးတော့ဗတ်ပေါင်းစုံကနေပြီးတော့ချင့်ချင်းစဉ်းစားနေပြီဖြစ်တဲ့အကြောင်းပြည်သူ့ဆိုင်ရာမြန်မာအမြဲတမ်းကုစလေတမ္မကြီးဥကြုံမူထုံးက view ကိုပြောပါတယ်အပြည့်စုံကိုတော့မင်းအင်ဂျင်နီယာကဆက်သွယ်နေမြန်ထားပါတယ
်အခုအဲ့တော့တမ္မကြီးအနေနဲ့အခုလိုဆုံးဖြတ်လိုက်ပြီးရနောက်ပိုင်းမှာပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘလို့ဆက်လက်ဆောင်ရွက်ပါဖို့ရှိလဲရှင
်ဟုတ်ကဲ့ဟိုကျေးဇူးပါမင်းအင်ဂျင်နီယာခင်ဗျာအချိန်ပေးပြီးတော့ကျွန်တော်ဟိုခေါ်တဲ့အတွက်ပါနောက်ပြီးတော့လေဒီလိုမျိုးပြောခွင့်ရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခုနကျွန်တော်မိန်ကုန်းထဲမှာတော့ပွင့်လင်းပြောရင်ကျွန်တော်ရင်ထဲကခံစားချက်နောက်ပြီးတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာအခုရပ်ပိုင်းနေမှာပြည်သူပြည်သားတွေတွေ့ကြုံခံစားနေရတာတွေဆိုတော့အဲ့ဒါလေးကဟိုကဘာပြောကျွန်တော်မိန်ကုန်းထဲမှာပါသွားတဲ့စာသားတွေကအဲ့ဒီအရာတွေကလာတဲ့ဥစ္စာတွေကအဓိကဖြစ်ပါတယ်ခင်ဗျာအဲဒါကြောင့်ဟိုဒီကျွန်တော်ဒီနယူးယောက်မရောက်ခင်ပေါ့နော်ကျွန်တော်ဂျနီဗာမှာ2018ကစရောက်တယ်ဂျနီဗာမှာ2နှစ်ကျော်လောက်တာဝန်ထမ်းဆောင်ပြီးတော့အခုဒီနယူးယောက်ရောက်လာတယ်ပေါ့နော်နယူးယောက်ကိုကျွန်တော်အောက်တိုဘာလရောက်တယ်ဆိုတော့အခု4လအဲကျော်လောက်ရှိပါပြီခင်ဗျဆိုတော့ကျွန်တော်ကိုခန့်ခဲ့တာလဲဟို NLD အစိုးရပေါ့နော်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခန့်ခဲ့တာအဲနောက်ပြီးတော့ဒီ NLD အစိုးရဆိုတာလဲပြည်သူကရွေးချယ်ထားတဲ့အစိုးရပေါ့နော်ဆိုတော့ဒါကြောင့်ဟိုကျွန်တော်တို့ဒီမှာနိုင်ငံကိုစားပြုပြောရတဲ့မိန့်ခွန်းနေရာတော့တကယ်ကိုလက်တွေ့ဖြစ်နေတဲ့ဥစ္စာတွေနဲ့ထင်ဟပ်ပြီးပဲပြောချင်ပါတယ်ခင်ဗျာဒါကြောင့်လဲအဲကျွန်တော်ဒီနေ့ဟိုမြန်မာနိုင်ငံမှာဖြစ်နေတဲ့ဥစ္စာအထူးသဖြင့်ကျွန်တော်တို့နိုင်ငံကောင်းဆောင်နေအဲဖန်ခံနေရတဲ့ဥစ္စာအဲနောက်ပြီးတော့ကျွန်တော်တို့အခြားသောလူတွေပေါ့နော်ဒီတော့မတရားအဖမ်းခံထားတဲ့ဥစ္စာတွေကိုလည်းအမြန်ဆုံးလွတ်မြောက်ပေးဖို့တော့ကျွန်တော်တို့အမြဲတမ်းဒီမိုကရေစီနိုင်ငံကိုပဲကျွန်တော်တို့တွားကျင်တယ်ဆိုတဲ့ဥစ္စာတောက်လျှောက်ကိုကျွန်တော်တို့ဟိုတောင်းဆိုလာတဲ့အချိန်မှာဒီလိုမျိုးဆရာနာသိမ့်မှုဖြစ်တယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့မြန်မာပြည်ရင်းမှာဒါလက်မခံတာတွေမကဘူးเนาะပြည်ပမှာရှိတဲ့မြန်မာနိုင်ငံဒါတွေအကုန်လုံးပါလေလက်မခံတဲ့အခြေအနေဆိုတဲ့အဲဥစ္စာကြောင့်အဲ့ဒါကိုလည်းကျွန်တော်တို့လက်မခံနိုင်ဘူးပေါ့နော်အဲနောက်ပြီးတော့ဒီအရွေးချယ်ခံတဲ့အစိုးရကိုအာဏာပြန်ပေးဖို့ပေါ့နော်အထူးသဖြင့်ပြည်သူထံအာဏာပြန်ပေးဖို့နောက်ပြီးတော့ကျွန်တော်ဒီမိုကရေစီနိုင်ငံထူထောင်သွားနိုင်ဖို့အတွက်အဲ့ဒါတွေကိုကျွန်တော်တို့ဆက်လုပ်သွားမှာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်ပြည်သူပြည်သားအားလုံးဆက်လုပ်သွားမှာဖြစ်တဲ့အတွက်ကျွန်တော်လည်းပြည်သူတွေကပြည်သူတရားပြည်သူတယောက်ဖြစ်တဲ့အတွက်ကျွန်တော်တို့အခုဒီမှာနေတဲ့အချိန်မှာလည်းကျွန်တော်ဆက်လုပ်သွားပါမယ်အခုလောလောဆယ်အဲကျွန်တော်ဒီအမြဲတမ်းကိုယ်စားလှယ်အနေနဲ့ပဲ ဆက်လုပ်ဟိုသွားပါမယ်ဆက်လုပ်လို့ရသမျှကျွန်တော်သွားပါမယ်ဟိုကျွန်တော်ဟိုပြောသလိုကျွန်တော်တို့ဒီအရေးတော်ပုံအောင်ရမည်ဆိုတဲ့ဥစ္စာပြောသလိုကျွန်တော်ရည်မှန်းချက်တွေကိုကျွန်တော်အောင်မြင်ဖို့အတွက်တက်နိုင်တဲ့နည်းနဲ့တက်နိုင်တဲ့ဘက်ကနေပြီးတော့ဆက်လက်ဆောင်ရွက်သွားပါမယ်လို့တော့ကျွန်တော်အခုအနေထားမှာပြောနိုင်ပါတယ်ခင်ဗျအ
ဲ့တော့စစ်တပ်ကဖွဲ့စည်းထားတဲ့အုတ်ချုပ်ရီကောင်းစီဘက်ကရောတမတ်ကြီးဥကြုံမှုထွန်းကိုသူတို့ဆက်သွယ်လာတာရှိလားရှင့်သူတို့ဘက်ကဘလို့တုံ့ပြန်ချက်ပြီးအခုဟိုတွေ့ရတယ်ပေါ့နော
်အခုထီတော့ကျွန်တော်နဲ့တော့ဘာမှတော့ကြော်ရတာတော့မရှိသေးပါဘူးခင်ဗျာဆိုတော့တခုခုတော့တုံ့ပြန်ဖို့တော့ရှိလာမယ်အနေထားတော့ရှိပါတယ်ဘာလို့လဲဆိုတော့အဲကျွန်တော်ပြောခဲ့တဲ့ဥစ္စာကသူတို့အခုချမှတ်ထားတဲ့guidelines เนี่ยไม่ถูกมาไม่ถูกหรอกဟိုဆိုအထူးဖြင့်ကျွန်တော်ပြည်သူတွေရဲ့ခံစားချက်ကိုပြောတာဆိုတော့တခုခုတော့လာမဲ့အနေထားတော့ရှိပါတယ်ခင်ဗ
ျအခုဟာတကယ်တမ်းကိုစားပြုတဲ့ဟို NLD အစိုးရကတော့ဟိုခေါင်းဆောင်တွေအကုန်လုံးကလည်းဖန်စီထိမ့်သိမ်းထားတဲ့ခါကျတော့ဟိုမြမအရေးကိုကိုစားပြုဆောင်ရွက်ရတဲ့မှန်သမျှကျတော့တမတ်ကြီးကိုတိုင်ဆုံးဖြတ်ပြီးတော့ဆောင်ရွက်ဖို့ရှိသလားပေါ့နော်အဲ့ဒီအခြေအနေကဘယ်လိုဖြစ်လာမလဲရှင်
ဟုတ်ဟုတ်ကဲ့လောလောဆယ်တော့ဟိုစပေါ့နော်ကျွန်တော်တို့ဟို NLD အစိုးရပေါ့နော်ဒေါ်ဆန်းစုကြည်တို့အစိုးရနေပြီးတော့ချမှတ်ခဲ့တဲ့ဟိုဒီနိုင်ငံသားရေးမူနဲ့ပတ်သက်တဲ့မူတွေပေါ့နော်အခြေခံမူတွေရှိထားပြီးသားပေါ့နောက်ပြီးတော့ကျွန်တော်တို့တွေလောက်သွားမဲ့ guidelines တွေရှိထားပြီးသားဆိုတော့ကျွန်တော်တို့ဒီ platform ပေါ့နော် New York platform မှာတော့တချို့ဥစ္စာတွေကရေရှည်လောက်ခဲ့ရတဲ့ဥစ္စာတွေပေါ့နော်3-5နှစ်ကိုကြိုလောက်ခဲ့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီဥစ္စာတွေတော့ကျွန်တော်တို့အရင် policy ရှိထားပြီးသားဖြစ်တဲ့အတွက်ကြောင့်အဲ့ဒီအတိုင်းအဲကျွန်တော်ဆက်လက် account ထဲပေါ်သွားပါမယ်ပေါ့နော်။နောက်တချို့ဥစ္စာတွေမှာတော့ဟိုကျွန်တော် CRPH နဲ့ညီနိုင်တိုင်ပင်ပြီးတော့လုတ်သွားမယ်ဥစ္စာလေးလည်းရှိလာမှာပါခင်ဗျာ။ဆိုဒီကြားထဲမှာလည်းအဲကျွန်တော် CRPH ကဒုတိယနောက်ပြီးတော့ကိုဦးထင်းလင်းအောင်တို့နောက်ပြီးတော့ဒေါက်တာဆာဆာတို့နဲ့လည်းထိတွေ့သွားဖို့season တော့ရှိပါတယ်ခင်ဗျာ
တမတ်ကြီးအနေနဲ့အခုလိုဟိုရက်တီဆောင်ရွက်လာတဲ့ခါမှာဟိုလက်ရှိအဲ့ဒီမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကကြတော့ဟိုနိုင်ငံတကာမှာသူတို့ရဲ့ရက်တီနေတဲ့အနေအထားကိုဘယ်လိုအကျိုးသက်ရောက်မှုတွေဟိုရှိသွားလဲရှင်အခုလိုတမတ်ကြီးရက်တီလိုက်တဲ့အတွက်ပေါ့နော
်ကျွန်တော်မိန့်ခွန်းထဲမှာလည်းပြောပါတယ်သူတို့ support လုပ်နေတာတွေရှိပါတယ်ခုနလိုမျိုးဟို condemn လုပ်တယ်ဟို sanction ချရတဲ့ပါညာရှိပါအဲ့ဒါလေးကိုလည်းကျွန်တော်ကျေးဇူးတင်ကြောင်းလည်းပြောသလိုပေါ့နော်ဒီထက်ဘာလို့ဆိုတော့ကျွန်တော်ဒီကြားနေမြင်နေရတဲ့ဥစ္စာမှာလက်နက်ရှိတဲ့လူနဲ့လက်နက်မရှိတဲ့ဓမ္မနဲ့အဓမ္မပေါ့နော်ဆိုတော့အဲ့လိုဖြစ်နေတဲ့ဥစ္စာမှာကျွတ်အပြည်သူအများအပြားကဟိုကူညီရမဲ့နေတယ်ဆိုတော့စိတ်ခံစားမှုမျိုးတော်တော်များများမှာရှိလာကြတယ်ပေါ့နော်ကြည့်လာကြတဲ့အတွက်ကြောင့်ဒါဒီမှာကူညီပေးဖို့ဆိုတဲ့ဥစ္စာကိုတော့ဒီ message လေးကိုတော့ဒီမှာရှိတဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတော့ကျွန်တော် message လေးပို့လိုက်နိုင်တယ်ဒီတစ်ခုကောင်းတာကတော့ဒီနေ့စီဝေးက live webcast ကနေတစင်ပြနေတာဖြစ်တဲ့အတွက်ကြောင့်တချို့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ NGO တွေအဲသူတို့လည်းအတိုင်းတာတစ်ခုထိကျွန်တော်တို့ရဲ့အတန်းကိုကြားသွားတယ်လို့ကျွန်တော်ဟိုဟိုယူဆလို့ရပါတယ်ခင်ဗျ
နိုင်ငံတကာမှာရှိတဲ့တန်ယုံတွေကပေါ့เนาะအခုဆိုရင်ဒီ American Bee House မှာဆိုရှင်လဲဟိုဟာပထမအတွင်းဝင်ဦးမောင်မောင်လက်ကလည်းသူကိုယ်တိုင်ပေါ့เนาะဒီအာနာသိန်းနာကိုစန့်ကျင်တဲ့အနေနဲ့အဲယာရုကနေထွက်ပြီးတော့ဒီ CDM campaign ထဲမှာလည်းပူပေါင်းပါဝင်ခဲ့ပါတယ်ပေါ့เนาะဆိုတော့အဲ့လိုမျိုးဒီတန်တမန်နေရဲ့အဲ့လိုဒီလူထုနဲ့တသားတဲ့ CDM movement တို့เนาะဆရာနာသိန်းစန့်ကျင်တာရဲ့လောက်ရှားမှုတွေမှာပါဝင်မဲ့အနေထားရောဘယ်လောက်ထိမျောလင်းလို့ရမှာရှင
်ကျွန်တော်တခုဟိုတေချာပြောနိုင်တာတော့ကျွန်တော်တို့တန်တမန်နေလဲပေါ့နော်နိုင်ငံသားမှာရှိနေပေမဲ့လဲကျွန်တော်တန်တမန်နေလဲပြည်သူတွေကပြည်သူတွေပါပဲပေါ့နော်ဟိုဟိုဒီလိုမျိုးဟိုဘာပြောပြောပြည်သူတွေအနေနဲ့ဒီလိုမျိုးလွတ်လွတ်လပ်လပ်ဟိုထုတ်ပေါ်ပြောဆိုခဲ့တာလွတ်လွတ်လပ်လပ်ဆောင်ရွက်ခဲ့တဲ့ဥစ္စာတွေပေါ့မှာကျွန်တော်ဟိုအတိုင်းအတာနှစ်အတိုင်းအတာတစ်ခုထိပေါ့နော်ကျွန်တော်တို့ဟိုရရှိခဲ့ပြီပေါ့နော်အခုအဲ့ဒါတွေကဒီ February 1ရက်နေ့ကစပြီးတော့ဆုံးရှုံးသွားတဲ့ဥစ္စာမျိုးအလုံးအခန်းစားရတယ်။အဲတော့အနာဂတ်မှာလည်းအဲ့လိုဆက်ရှုံးဆုံးရှုံးသွားနိုင်မလားဆိုတဲ့ဥစ္စာပေါ့နော်။နောက်ပြီးတော့ကြောက်စိတ်ဆိုအဲ့လိုမျိုးတွေကြောက်စိတ်တို့စိုးရိမ်စိတ်တို့ရှိလာတဲ့အခါမှာ ဒါတွေကိုလူရပြန်မခံစားကျင်ကြတော့ဘောနော်ဒါကြောင့်ဟိုဆန္ဒတွေပြကြတယ်ဟိုထုတ်ဖော်ပြောကြတယ်ဘောနော်အဲတချို့တွေကြတော့လေယင်တည်းကထုတ်ဖော်မပြောပင်နဲ့ယင်တည်းကမကြိုက်တဲ့လူတွေလည်းအများကြီးရှိကြပါမယ်ညာဟိုဥစားဒီဘက်တန်တမန်နေအနေထားမှာလေအများစုကတော့ဟိုကျွန်တော်လည်းရှင်ပြီးပြောရင်ဘောနော်မကြိုက်တဲ့လူအများစုရှိမှာပါခင်ဗျာဒါပေမဲ့ထုတ်ဖော်ပြောတာနဲ့ထုတ်ဖော်မပြောတာပဲကွာသွားတဲ့အနေထားရှိပါတယ်တချို့တွေကြတော့လည်းဘာပဲပြောအကြောင်းအကြောင်းကြောင့်ထုတ်ဖော်မပြောတာရှိပေမဲ့လည်းယင်ထဲမှာလက်မခံတဲ့လူတွေဒါကတော့အများကြီးရှိနေပါခင်ဗျာဒါကြောင့်ဟိုဒီပြင်းနိုင်ငံမှာရှိတဲ့မြန်မာတန်တမန်တွေရဲ့အခြေအနေကိုကျွန်တော်ပြောလို့ဟာတော့ခက်တာပေါ့နော်ဒါပေမဲ့ in generalize လို့ပြောရရင်တော့ခုနကျွန်တော်ပြောတဲ့အတိုင်းပါပဲအများစုကတော့ဘာပဲပြောဟိုအများအပြည်သူတွေနဲ့တသားသေးပါပဲခင်ဗျာဟုတ်
ကုလသမဂ္ဂလို့တကယ်နေရာမှာအဲ့လိုထုတ်ဖို့ပြောဆိုဖို့ပေါ့နော်ဟိုဆုံးဖြတ်ချက်ချဖို့ဖြစ်လာတဲ့အကြောင်းရင်းပေါ့နော်ညျော်လင့်ထားတဲ့အချိန်မှာတမန်ကြီးကအဲ့လိုမျိုးဆောင်ရွက်ဖို့ပေါ့နော်တတိရှိရှိဟိုဆုံးဖြတ်ချက်ချလိုက်ရတဲ့အဓိကအကြောင်းရင်းရောဘာပါလဲ
ဟိုကျွန်တော်တို့အတိုင်းအမြန်ပုံကိုအနေနဲ့ပြောခဲ့မှာကြားခဲ့တဲ့ဥစ္စာတွေကပြည်သူတာအဓိကပါပေါ့နော်ကျွန်တော်တို့တွေကနိုင်ငံသားမှရောက်ရင်လည်းကျွန်တော်တို့မြန်မာနိုင်ငံသားတွေအခုမြန်မာနိုင်ငံသားဟောင်းနေအတွက်ဘယ်လိုမျိုး service ပေးရမလဲဆိုတဲ့ဥစ္စာမျိုးပေါ့နော်အဲ့လိုမျိုးတွေကိုကျွန်တော်တို့လုပ်ပေးစေချင်တာပေါ့နော်အဲ့ဒါဟိုလည်းကျွန်တော်တို့ဟိုလုပ်ပေးအတိုင်းအတာတစ်ခုတည်းလုပ်ပေးနိုင်ခဲ့တဲ့ဥစ္စာလေးတွေရှိတယ်အတိုင်းအတာတစ်ခုတည်းထိတွေ့ပြီးတော့ဆောင်ရွက်ခဲ့တဲ့ဥစ္စာလေးရှိတယ်အဲဥပမာကျွန်တော်ဒီမှာအရင်က2005တော့ကဒီမှာတာဝန်ထမ်းဆောင်ခုတယ်ပေါ့နော်အဲ့ဒီအချိန်မှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းပိုင်းနဲ့ထိတွေ့ခဲ့ရတဲ့အနေအထားနဲ့အခုဒုတိယအကြိမ်ပြန်ရောက်တဲ့အခါမှာကျွန်တော်ဒီမှာရှိတဲ့မြန်မာအတိုင်းပိုင်းနဲ့ထိတွေ့ရတဲ့ဥစ္စာတခြားစီပဲခင်ဗျာအရန်နွေးထွေးွားတဲ့ဥစ္စာကျွန်တော်တို့နဲ့မြန်မာcommunity နဲ့တထက်သေးဖြစ်သွားတယ်ဆိုတဲ့ဥစ္စာလေးအဲ့လိုမျိုးရှိပါတယ်ဆိုတော့ဒီလိုမျိုးအနေအထားနေပြီးတော့အရင်လိုမျိုးပြန်သွားမှာဒါတော့ကျွန်တော်ကိုယ့်ရဲ့ကိုယ်တွေ့နဲ့သိနိုင်တဲ့ဥပမာလေးပေါ့နော်အဲ့လိုမျိုးတယောက်ကိုဗမာချင်းချင်းကိုမြန်မာနိုင်ငံသားချင်းချင်းဒီလိုမျိုးအပြင်မှာတွေ့တဲ့ဥစ္စာတော့မှမျက်နှာလွှဲသွားတဲ့ဥစ္စာမျိုးခံစားရဲ့အနေအထားမှာအခုပြန်ပြီးတော့ဘာပြောပြောဟိုဟိုဘက်လမ်းဒီဘက်လမ်းမှာတွားရင်တော့မဟုတ်ဗမာမှန်သိရင်ဟိုတန်ရုံကမှန်သိရင်လမ်းနှုတ်ဆက်တဲ့ဥစ္စာမျိုးပေါ့နော်အဲ့ဒီ feeling ကတော့ကျွန်တော်ကဘာဘာနဲ့မှနှိုင်းလို့မရဘူးပေါ့နော်ဒါကြောင့်ဒီလိုမျိုးအခြေအနေကိုကျွန်တော်တို့ဟိုပြန်မသွားကြင်တော့ပေါ့နော်ဒါကြောင့်အခုလက်ရှိဖြစ်နေတဲ့အခြေအနေလေးတွေထွေးမှုအခြေအနေလေးကိုဆက်ပြီးတော့ထိန်းသိမ်းကြင်တော့ပေါ့နော်ဒါတော့ဒါကျွန်တော်ရဲ့ကိုယ်တွေ့အပိုင်းလေးပေါ့နော်နောက်တစ်ခုကတော့အခုကျွန်တော်တို့အခုဒီ2017ပေါ့နော်အရဲ့အရှိပိုင်းနဲ့2017အနောက်ပိုင်းအထူးသဖြင့် 2016 အနောက်ပိုင်းမှာဖြစ်လာတဲ့ကျွန်တော်တို့ဟိုလူတွေရဲ့အခြေခံအခွင့်အရေးလေးတွေပေါ့နော်ပို့ပြီးတော့တူရလာတဲ့ဥစ္စာလေးတွေကိုပြန်ပြီးတော့မဆုံးဆုံးသွားစေခြင်းပေါ့နော်ဒါကြောင့်ကျွန်တော်တို့အခုဒီမှာစပြီးတော့တရက်နေ့တွေကစဖြစ်တဲ့အရတော့ဟိုဘာပြောပြောဒီခုနပြောလို့ပြည်သူတွေကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်တော့စိတ်ထဲမှာတော့ဘူးမှမခံကျင်ကြဘူးပေါ့နော်အဲ့ထဲမှာလည်းကျွန်တော်လည်းပါဝင်ပါတယ်တဖြည်းကျင်းနဲ့ကျွန်တော်မလုပ်ရမယ်ဆိုတဲ့ဥစ္စာလေးစဉ်းစားနေတာပဲနိုင်ငံတကာအတိုင်းအဝန်းကိုကျွန်တော် message ရအောင်လုပ်နိုင်တဲ့အနေအထားမျိုးကဒီနေ့အခွင့်အရေးကောင်းတစ်ခုဖြစ်တယ်ပေါ့နော်ဒါကြောင့်ဒီနေ့မှာကျွန်တော်မိန့်ခွန်းပြောရင်းနဲ့ဒီပြည်သူရဲ့ဟိုအတန်လို့ပေါ့နော်နိုင်ငံတကာကြားပြောလိုက်ရင်တော့ပိုကောင်းမယ်ဆိုတဲ့ဥစ္စာမျိုးကျွန်တော်ဟိုစိတ်ကူးရတဲ့အတွက်ကြောင့်ဒီနေ့မှာဒီလိုမျိုးထုတ်ပြောဖြစ်တာပါခင်ဗ
ျလူတို့ကလည်းမျှော်လင့်ချက်ကအရန်ကြီးနေတဲ့အခါကျတော့လက်ရှိနိုင်ငံမှာဟိုအကြမ်းဖက်ဖြိုခွဲနေတဲ့ကိစ္စတွေအကြမ်းဖက်မျိုးကိုအသုံးပြုနေတာတွေကိုလူတွေကဒီနိုင်ငံကမြင်နေရပေမဲ့လောလောဆယ်ဘာမှဟိုထိထိရောက်ပေါ့နော်ဒီအကြမ်းဖက်ဖြိုခွဲတာမျိုးတွေမလုံနိုင်အောင်ဟိုတပ်မတ်ကြီးတို့ဘက်ကဒီနိုင်ငံကရဲ့ဖိအားကိုဘယ်လိုမျိုးဆောင်ရွက်ပေးနိုင်မလဲရှင
်ဟိုကျွန်တော်တို့တော့ဟိုစာပေါ်တော့ပြန်ပြီးတော့ကျွန်တော်မိန့်ခွန်းကိုပဲပြန် refer လုပ်ရမယ်ဆိုရင်တော့stronger possible ways ဒီနေပေါ့နော် measure စီနဲ့ action စီနဲ့ယူပေးဖို့ဆိုတဲ့ဥစ္စာမျိုးပေါ့နော်ဥစ္စာဒါကတော့နိုင်ငံတကာကလုံနိုင်တဲ့ kain ini tain dari bawah malay mudi bar. Nampu tu turu ni ni le turu tersanya nengen ye muara ni lautan laut ni le dari le si bar. Nampu bawah mudi bima turu lawa me ni ta. Nampu tu guna soing ya degree belau si ye sura ni ta bawah mudi bima turu sompi ara cete terjau. Tercu usari macam lo turu ye sompi mu luar le cinta kuyang no turu. สร้างอะไรนี่ทำอยู่ชีเรือรู้หรอจันโอตีบาร์เนี่ยแต่จะเอาหมู่รู้แต่ช่วงสามีมาจ้ารู้จันโอรู้มาลาดีวุลาเวนไลปาลาสุเรคันซาจะได้ชีเรือสาวรู้จันโอน่าเลวาร์เลยแต่กูรู้เลยมันแต่ไม่ส่งช่วงอะไรอย่างวะเนาะแต่เชนเนี่ยมาเว้แต่เพื่อนนี่เนี่ยเลยรู้มาตัวคอนสติทูเอนต์ในชีเร เราก็ตัวเชนเนี่ยมาตัวเรียกพอลิซีชีเร่เราก็ตัวเราคงลบดีชีเร่วะเนาะไอ้ที่เอาสารีดูตัวที่มีรอมาเว้ตัวลบไปไหนเนี่ยเอาสารลบไปลบไหนไม่เอาสารไม่เอาชีเร่วะเนาะอุ้มมาเราตัวเชื่อสารีมาเลยตัวไอ้จริงยังก็จงดุยเกียร์เลยเลสเซนลีเลยตัวชีเร่วะเนาะส่วนไอ้เลสเซนลีบอมูดีบีรอเว้ตัวเชื่อสารีมาเป้ตั้งแต่เป้เชื่อมาตัวเวียนมาเป้เชื่อมาตัวทรายมาส่วน ส่งเช็คเฉลี่ยแล้วอะไรก็มูดีบีแล้วตัวช้าไม่รู้แล้วจันโอชูสาวอะไรนะแต่จังโอจันโอรู้เรื่องนี้เนาะลงว่ามันชอบเนี่ยเสร็จบีแล้วแล้วตัวยามเห็นรู้แล้วจันโอมีมาเลยแต่จังโอรู้เลยอารมณ์จันโอรู้ปีดูปีด่าเลยอารมณ์ปีดูมาชีเรื่อยรู้ปีดูมาชีเรื่อยรู้แม้เอ็นจิโนรู้โอ้ปั๊บเดียวเอ็นจิโนโอ้แต่
โอ้แต่โอ้ทรานสมิตลบไปไหนเนี่ยรู้เลยอ่ะป่าวเองบ่เนาะโอ้อารมณ์วางเงินไปแล้วสาวไปก็พูดแล้วจันโอ้มีแต่ยังไงไต่ตรงตัววะเนี่ยโอเคส่วนกูลงจอยกังสีอันนี้ท่าก็ดีเดียวเนี่ยรัสเซียที่จะกูแต่ไม่จีบที่กลุ่มคำนั้นท่าเลยแต่ไม่มุ่งแต่ไม่จีบเราที่เปลี่ยนเลยยังไม่ใช่ใช่ไหมจำเป็นเนาะกูอ่ะดีเนี่ย
UK ยี่เปอร์เซ็นต์สิบวันนั้นโอ้โหสารนั่นเสียชีวิตในรอบปีวันนั้นทำไมเนี่ยวอล์กอินเดย์สัตว์ที่เนี่ยไฟเดย์สโลตัวดีเนี่ยปีเดียวนะน่าวมาสลายูเอสเปอร์เซ็นต์สิบวันนะส่วนจันโอรุยามาเกย์ซ่าส่วนเนาะเป็นฮูร่าอารอออลเวสยูเคเว้ยวันนั้นทำไมเนี่ยยูเคเนี่ยยูเอสพีเดย์แต่จังกูรู้มีว่าโอ้ยามาเกย์ซ่ามายูเอสนี่เนี่ยโอเคลี เปล่าเลยอุตส่าห์เลยคุณนั่นรู้มีว่าใช้สกัดทรีกาเลยคุณนั่นดูเว็บติดตามมาเปล่าเลยอุตส่าห์เลยดิส่วนตัวรู้ประมาณนั่งเงี้ยบ่อลีท่าตำรายี่อันนี้ทราบอยู่อเมริกันตำรายี่ทราบอยู่ตัวดาวเชาดาวเดลไลน์บ่เนาะที่เว็บยังกูมาชี้แต่ไม่จีนั่งรู้ดีมาชี้US ลามะเคสัดคู่รู้หรอจันโอมีอะไรมาตะคู่อ่ะบลูปงแซนเนสุยนุ่มเลยสุเรอุสาร์รอตัวตรงนี้กังสีเพื่อเว้นเนี่ยจ่าเรมาร์รอตัวสุยนุ่มก็สีลามะรู้รอเทียบอะไรกันเนี่ยเป็นเชิงบลูฟอร์แมนเนี่ยบลูเอาแกมิวทรัมเลยสุราร์รอจันโอนี่เนี่ยเปลี่ยวรู้รอดีเชิงมาร์เปลี่ยวรู้รอขับเบาเหมือนกันเนี่ยคือจะโอมาสลาเตียนนี่ลามะแมนดี้มาร์รอ
โอ้เพรสเดนซีอันที่ยูเอสอันนี้เนี่ยเราดูเอ็ดดีลาอันนี้เราไม่โปรแกรมเราดูชาบยาวโอ้ชีวาเลยมั้งเนี่ยอันนี้มาปลุกปงแซนเนี่ยทั่วลามเลยสุดเลยอุตส่าห์รอจันโอรู้น่าสนใจปุ๊บรู้ว่าอะไรกันเนี่ยที่ยามาคุณได้ชี้เงี้ยใส่เนี่ยอะไรเจ็ดเจนเนี่ยเป็นตัวบีโร่คุณรู้ในงานการเย่สังเวียนมูอปายมูแต่ไม่จริงเนี่ยเราเป็นรูจำเป็นจริงเลยใช่ไหมดูมันโซบอ่ะเนาะคุณยี่เดออุตส่าห์รู้จันโอรู้จูโซว่าเลยแต่เช่นเนี่ย
စဉ်းစားဖို့လိုတာပေါ့နော်အဲ့လိုအချိန်မှာသူပြုမှုလင်းလင်းနဲ့သူတို့ရဲ့ယက်တီချက်ကတော့ဒါပေါ့နော် recognize လုပ်တာမဟုတ်ဘူးဒါ engage လုပ်တယ်ဆိုတဲ့ဥစ္စာပြဿနာကိုဖြေရှင်းဖို့အတွက်ရည်ရွယ်တာဆိုတော့အဲ့လိုမျိုးလေးတွေသူတို့ပြောနိုင်တယ်အတိပေးနိုင်တယ်
ဒီဘက်ကဒီလူတွေရဲ့ခံစားချက်ကိုသိရယ်ဆိုတော့အဲ့လိုမျိုးလေးတွေလုံနိုင်နေဆိုရင်တော့ဘာဖြစ်ပြောဟိုကုညီမဲ့ဆိုတဲ့ဥစ္စာတော့ကျိုးစွာတယ်အဲ့တော့အခုဒီအင်ဒိုနီးရှားနိုင်ငံဆောင်ရွက်နေတဲ့အနေထားရှိရယ်ဆိုတော့အင်ဒိုနီးရှားအနေနဲ့ရှေ့တောင်အာရှမှာအာရီဂျနယ်ပါဝါတစ်ခုဖြစ်နေပြီပေါ့နော်ဖြစ်နေတယ်လို့လည်းပြောလို့ရပါတယ်ဆိုတော့သူတို့အနေနဲ့အာဆီယံထဲမှာ ဒီအာဆီယံရဲ့အခမ်းကဏ္ဍနဲ့ဒီပြဿနာကိုဖြေရှင်းကျင်တယ်။ဘာလို့ဆိုတော့ကျွန်တော်အာဆီယံထဲမှာလည်းကျွန်တော်တို့ကမိသားစုလို့ပုံစံမျိုးနဲ့နေကြတာ။ဆိုတော့တယောက်ပြဿနာရှင်တယောက်ကဝိုင်းကူညီတယ်ဆိုတဲ့ပုံစံမျိုးလေးရှိတော့အဲ့လိုမျိုးပုံစံနဲ့ကူညီတာလို့တော့ကျွန်တော်သုံးသပ်ပါတယ်ပေါ့နော်။ဒါကြောင့်ဘယ်လိုပဲသူတို့ဝင်နေပေါ့နော်။အခုသူပြန်ရှင်းပြလာပါလေ။ရှိပါတယ်။ဆိုတ
တယ်ပေါ့နော်ဒါပေမဲ့တခါကကျွန်တော်တို့အခုပြည်သူတွေကပြောနေတဲ့ဥစ္စာက2020နိုဝင်ဘာမှာလုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကို respect လုပ်ဖို့ဆိုတဲ့ဥစ္စာတောက်လျှောက်တောင်းဆိုနေတာပေါ့နော်အဲ့ဒါကိုတော့ compromise လုပ်လို့မရဘူးလို့တော့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟိုတမတ်ကြီးတို့မိသားစုအခြေအနေရောအခုဘယ်လိုရှိလဲရှင်လုံခြုံရေးအနေအထားရောဟုတ်ကဲ့
ဒီမှာတော့ကျွန်တော်တို့ US mission နဲ့အများအားကျွန်တော်တို့ထိတွေ့ပါတယ်နောက်ပြီးတော့ဒီရဲ့ရဲတို့ FBI တို့လည်းကျွန်တော်တို့အများအားထိတွေ့မှုရှိပါတယ်ကျွန်တော်တို့စိတ်ဟို suspicious ရှိတာပါညာဆိုရင်ချက်ချင်းသူတို့အကြောင်းကြားဖို့လည်းကျွန်တော်တို့အများအားပြောပါတယ်အထူးဖြင့်ကျွန်တော်တို့ဟိုအနာသိမ့်ပြီးတဲ့တရက်နေ့နောက်ပိုင်းကစပြီးတော့ကျွန်တော်ဟိုသူတို့ကျွန်တော်တို့လာတွေ့တာတို့ဟိုလူရင်းလူတို့ကူညီတောင်းပါတို့အဲ့လိုမျိုးလေးတွေကျွန်တော်တို့အခုဒီလာတယ်မှာဖေဖော်ဝါရီလတည်းမှာတော့တောက်လျှောက်နီးနီးကပ်ကပ်သူတို့မိញမ်းတာတော့ရှိပါတယ်ခင်ဗျာကျွန်တော်လည်းသူတို့ကျေးလက်ကျေးဇူးတင်ပါတယ်ဟိုဒါကြောင့်အင်ရှင်နိုင်ငံဖြစ်တဲ့အမေရိကန်ဆိုရအောင်လည်းကျွန်တော်ကျေးဇူးတင်ပါတယ
်တမတ်ကြီးဦးကျော်မိုးထွန်းကို VOE မြန်မာပိုင်းကကျေးဇူးအများကြီးတင်ပါတယ်ရှင့်အခုလိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် Pocket အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ခီဝန်တဲတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါရစေ။ဒီတစ်ပတ်မှာတော့မြကြီးနားမှာဆန္ဒထုတ်ဖော်သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေများလာတယ်လို့ကြားသိရပါရစေ။ဒီအကြောင်းတွေကိုထုတ်ဖော်တင်ပြဖို့မီဒီယာအင်အားလည်းနည်းနေတာကြောင့်ရဲတပ်ဖွဲ့ဟာဥပဒေကိုချိုးဖောက်ပြီးအကြမ်းဖက်ဖြိုခွင်းနေတာပါ။ဒီသမားကိုဒိုးတန်နဲ့မြကြီးနားမျိုးချန်နယ်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်
ရှက်လိုက်ပြီနော်ရက်လိုက်တဲ့ဥစ္စာကိုသူတို့ကဖြည့်ရလိုက်တာဖြည့်တဲ့အခါမှာကျမခွေကြသွားပါခွေကြသွားတော့သူတို့ကခေါင်းရိုက်မှုချိန်တာပေါ့အဲဒီအချိန်မှာရဲမေလေးတယောက်ကဝင်လာပြီးတော့မလုံနဲ့မလုံနဲ့မရိုက်နဲ့ဆိုပြီးတော့သူကဝင်တားလိုက်ဒါတော့ကျမကိုချက်ချင်းဆွဲထုတ်ပြီးတော့မှခေါ်လာပြီးတော့မှနော်အဲ့မှာတချုပ်ကားပေါ်တင်လိုက်တာပေါ့
ရင်းနဲ့စန္ဒထုတ်ဖို့သူတွေထိတ်တိုက်တွေးကြပြီးအကြံဖတ်ဖြုတ်ခွင်းခံရတော့ကလက်ကျိုးခေရတဲ့အခြေခံပညာဆရာမဖြစ်ပါတယ်ဖေဖော်ဝါရီလ19ရက်နေ့တုန်းကစစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြဖို့မြကျနားပညာရေးကောလိပ်ရှေ့လူစုနေစဉ်အခုလိုဖြစ်ခဲ့တာပါဆမကတော့သူ့ကိုရေးရရိုက်တာလို့ဆိုပါတယ်သူမနဲ့အတူသူမဖြစ်တဲ့ဆမလေးပါရိုက်နှက်ခံခဲ့ရပြီးအညူအမေးဆွဲခဲ့ရပါတယ်သူတို့ကိုဖမ်းဆီးခေါ်ဆောင်စဉ်ရေးစခန်းကိုအထုတ်ကားနဲ့အရင်ခေါ်သွားပြီးမှအင်းစီကားနဲ့ပြောင်းကစစ်တပ်ကိုခေါ်ပြီးဆန္ဒထုတ်ဖော်ရတဲ့အကြောင်းနဲ့ဥဆောင်သူဘသူဆိုတာကိုစစ်ဆေးခဲ့တာဖြစ်ပါတယ်
ကျမတက်ဖို့သူထိုင်ရအောင်မြင်တယ်။မြင်တဲ့အခါကျတော့ဟိုင်ပူကြီးကနေပြီးတော့ကဲနတ်သမားကိုခေါ်လိုက်ဆိုတဲ့အခါကျတော့အမအပြာဝင်းနတ်သမားကြီးကလာ။လာတော့အခါကျတော့အဲ့ဆက်နတ်သမားကြီးကပြောတာလက်ကကျိုးနေပြီ။သူကကြည့်ရတယ်တိတယ်နေမှာပေါ့နော်။လက်ကကျိုးနေပြီတဲ့။စစ်ဆေးရုံကိုပို့လိုက်။စစ်ဆေးရုံမှာလုံးလိုက်တော့ပေါ့နော်အဲ့ဒါပြောတာကို။သူကနမခံနမခံမယ်နဲ့ကျမကအမထွန်းရှေဝါလို့စေးလေးပဲလိမ့်နေ။လိမ့်ပြီးတော့မှပတ်တီလေးပဲကန်ပေးလိုက်တာပေါ့။
ဆမာရိုနဲ့အတူတရက်သေးမှာဖန်းစီထိမ့်သိမ့်ခံခဲ့ရသူဇယောက်ကျော်ကိုအဲ့ဒီညနေပိုင်းမှာခံခွင်နဲ့ပြန်လွတ်ပေးခဲ့ပါတယ်။ကချင်ပြည်နယ်မြစ်ကျနားမှာဖေဖော်ဝါရီလ10ရက်နေ့စစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒထုတ်ဖော်တာတွေစတင်ပြီးတိမ်တခင်မှာပဲရေးတပ်ဖွဲ့ဘက်ကဖန်းစီထိမ့်သိမ့်တာတွေကိုလှုပ်လာခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ14ရက်ညနေပိုင်းကလည်းမြစ်ကျနားစစ်မှုဆောင်ရက်ကွက်ကဘူကလျက်စစ်တပ်အားပေးစစ်ရုံမှာစစ်တပ်ကလာပြီးတပ်ဆွဲတာကိုဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုမျက်ရည်ယိုပုံနဲ့တနပ်ပြဖောက်လူဆူခွဲတာတွေရှိခဲ့ပါတယ်
အဲ့ဒီညကခိခိုက်တန်ရရသူရှိသလိုဖန်စီထိမ့်ထိမ့်ခံရသူတွေလည်းရှိပါတယ်ဖန်စီခံရတဲ့အချိန်မှာတည်င်းထောင်ငါဦးလေးပါထွက်ပါတယ်သူတို့ကိုဆက်လေးရက်နဲ့တညလုံးအချုပ်ကားပေါ်မှာထိမ့်ထိမ့်ခဲ့တာပါနောက်တည့်ရက်မနက်မှာညမထွက်ရအမိတ်မကျူးလွန်ဖို့နဲ့တည်င်းမှာရင်ဖော်ပြတာမဟုတ်ပါဘူးဆိုတော့ခံဝင်ကတိနဲ့ပြန်လွတ်ပေးခဲ့ပါတယ်လိုက်ဖ်လွတ်နေရင်တညတာဖန်စီထိမ့်ထိမ့
ဟိုမီဒီယာအားနည်းတယ်ဆိုတဲ့အကြောင်းကြီးကတို့လက်သက်တာဟိုအတတ်ချက်လည်းဖြစ်နေကြဗျာအဲ့မှာကျွန်တော်တို့ကထပ်မလုပ်ဘူးဆိုတော့သူကပုံပြီးမှဟောချင်တယ်အဲ့လိုကျွန်တော်တို့ဟိုကအဲ့ရကကျွန်တော်ရကဆိုတဲ့ဒါတည်တယ်တို့ဒါတတ်မဲ့ဒီလိုလုပ်ရဆိုတာတည်တယ်တည်တယ်တဲ့အဲ့ကျွန်တော်တို့ကနေလိုက်နေလို့ဥစ္စာလုပ်ကြည့်လိုက်တာဒါရှင်းတယ်တမ်းမှာသူတို့လုပ်လာတာလေအဲ့လိုမျိုး အဲ့ကြောင့်မီဒီယာမှာဒီလိုမျိုးဖြစ်သွားတယ်မီဒီယာဓမ္မတွေကဒီလိုဟွာလို့ပြီးတော့ဖန်ခါပြီးဒီလိုပါညာဆက်တော့ပေါ်လို့ပြီးတော့ဖန်ခါပြီးဒီလိုပါညာဆက်တော့ပေါ်လို့ပြီးတော့ဖန်ခါပြီးဒီလိုပါညာဆက်တော့ပေါ်လို့ပြီးတော့ဖန်ခါပြီးဒီလိုပါညာဆက်တော့ပေါ်လို့ပြီးတော့ဖန်ခါပြီးဒီလိုပါညာဆက်တော့ပေါ်လို့ပြီးတော့ဖန်ခါပြီးဒီလိုပါညာဆက်တော့ပေါ်လို့ပြီးတော့ဖန်ခါပြီးဒီလိုပါညာဆ
ဒါမှမဟုတ်သူတွေဖန်စီတဲ့ခံမှာလည်းမတရားရိုင်းတဲ့ဖန်စီတာလည်းမရှိဘူး။ဖန်တဲ့လူကတော့လည်းကိုယ်ပြန်လှထားပြီလား။အဲ့ဒီညနေရမပြန်လှပြီလား။နောက်တစ်ခုကကိုယ်စုတီတီနာမှာဒီဖန်စီတာလို့ဒီမှာပေါ့နော်ဒီမန်ခိမာတို့ဒီမင်းမဆိုင်ဆန်ဆန်ဒီကျူးလွန်တဲ့လူအစုတို့ဒါချုပ်ခွင်းလိုက်တာတော့နော်ဒီလိုဟာမျိုးတွေရှိခဲ့တယ်များလည်းညီတူတူတယောက်မှာဒါဒီဆုံးတာလည်းမရှိဘူး။အဲတန်ရရ
တက်ခွန်တွေကတရားနေတွေကတောင်းတာအဲ့ဒါအတင်းအမောင်းဝင်ပြီးတော့ဒီဝင်းကိုဖျက်ပေးဖို့ဆိုအတင်းအမောင်းဝင်နေဒါနောက်တရားကြော်တဲ့ခါမှာသူမျိုးရမ်းမှာဆန္ဒပြတဲ့အဖွဲ့တွေကိုသူဒါဌာနစီတာရှိတယ်ဌာနစီတဲ့ပုံမှာလည်းလုံးဝပါမရှိဘူးနော်ဒါရတာချင်း
ဒါပေမဲ့လေဆန္ဒပြရင်လက်ကျိုးသွားတဲ့ဆ iam မနဲ့အရိုက်ခံရတဲ့ဆ iam မလေးကွာမှလို့တန်ရာရရှိတဲ့ကောင်းမလေးတို့ကလူတီထင်ရှားဖြစ်ခဲ့ပြီးအခြားတန်ရာရရှိသူတွေလည်းရှိတယ်လို့လည်းသိရပါတယ်။ဒါပြန်စစ်ကားထက်လာလို့ထွက်ကြည့်တဲ့ကလေးကိုလည်းလေးကွာနဲ့ပြစ်ခဲ့တာကြောင့်ကလေးကောင်းကွဲခဲ့ရတာတွေလည်းရှိခဲ့ပါတယ်။ပြည်ချင်းပြည်မှာမီဒီယာတိုက်ကြီးတွေရဲ့နေမြေခံတင်းထောက်အဖြစ်ခံထားတဲ့တင်းထောက်၅ရောက်လောက်နဲ့နေမြေခံမီဒီယာအလင်းငယ်တာရှိနေတာပါ။အဲ့ဒီကတင်းထောက်တွေကိုလည်းတပ်ဆိုင်ရာတင်းဌာနတွေကလုံခြုံရေးအရာအမခံချက်မပေးနိုင်တာကြောင့်အလုပ်စင်းလို့သူတွေကိုဒါစင်ခိုင်းထားရတာပါ။မြစ်တင်လာလို့မီဒီယာနေတဲ့နေရာတွေမှာစန္ဒာထုတ်ဖော်သူတွေကိုအကြမ်းဖက်ပြိုခွဲထိန်းသိမ်းတာတွေရှိနေပါလေ။မန္တလေးအပါအဝင်အခြားတိုင်းဒေသကြီးနဲ့ပြည်နယ်အချို့မှာအကြမ်းဖက်ဖြိုခွင်းတာကြောင့်ရက်20ကျော်အတွင်းမှာထိခိုက်ဒဏ်ရာရသူအများအပြားနဲ့တည်ဆုံးသူတွေလည်း၄ဦးထက်မနည်းရှိနေပါပြီ။နေ့၅လုံးအထွေထွေတပိတ်နေ့ကလည်းတိုင်းဒေသကြီးနဲ့ပြည်နယ်အများစုမှာအေးအေးချမ်းချမ်းစန္ဒာထုတ်ဖော်နိုင်ခဲ့ပေမဲ့နေ့ပြည်တော်မှာတော့တပိတ်စစ်ကြောင်းတွေကိုလူစုကွဲအောင်လုပ်ပြီးပြည်သူအယောက်900ကျော်ကိုဖမ်းဆီးခဲ့ပါသေးတယ်။စန္ဒာကြတဲ့သူတွေကိုထိမ့်သိမ်းချင်လို့ထုတ်ပြန်လေလို့ယူဆရတဲ့ပုံမှန်တလေလေလူငါဦးထပ်ပူမဆူနဲ့ညမထွက်ရအမိန့်ကိုစစ်ကောင်စီကဒီလရှိရနေမှာကျင်ညာခဲ့ပါတယ်ဖန်စီထိမ့်သိမ်းသူအများစုကိုတရက်ခန့်ထိမ့်သိမ်းကခံဝင်ထူပြီးတာပြန်လွတ်နေတာပါပြန်မလွတ်သေးတဲ့သူတွေလည်းရှိနေသေးပါတယ်တမျိုးတစ်ခုဖြစ်တဲ့ပြင်ဦးလွင်ကဥကူကြီးကတော့စန္ဒထုတ်ဖော်ဖို့အစီအွေလုံးနေစင်မှာထိမ့်သိမ်းခံခဲ့ရတာပါဘေးပုံမှနဲ့ဘာကြောင့်ဖြစ်နေဆိုတာမသိရပဲရဲစခန်းမှာတညအိတ်ခဲ့ရပါတယ်သူက
ဘိုးဖြစ်စေချင်တာကအဲရိုးရိုးဆာဆာမဖြစ်ဖို့တစ်ခုရယ်အဲနောက်ကကြတော့လည်းတော့ဒီလိုပြည့်စုံမှုဆိုတဲ့တကယ်ကမတုံးဘူးရယ်အဲနောက်ကကိုဗစ်နဲ့စီးကားညီညီလုပ်ဖို့ဆိုတဲ့အမျိုးအဲ့အဲ့အလေးတော့ကျွန်တော်လက်မထုံးရတယ်ကျွန်တော်တော့ဆန္ဒထုတ်ပေါ်တာတော့ကျွန်တော်လုံးပါပဲဆိုတော့တခါလည်းပြောခဲ့တာပဲဗျအဲကျွန်တော်ကတော့ပြောတယ်ကျွန်တော်လက်မတော့မလုပ်ချင်ဘူးဒီကိုဗစ်စီးကားနဲ့စစ်တာဆိုတာနည်းနည်းခက်ခဲတယ်သူကအဲ့လိုမဟုတ်ပါဘူးအဲကိုဗစ်ကလည်းကိုဗစ်နဲ့အညီနေတယ်သွားဖို့ဆိုတဲ့အကြောင်းလေးပါပဲသူကအဲ့လိုပြောပြီးကျွန်တော်တို့လက်မထုံးခိုက်တာ
ဥပဒေပညာရှင်တွေဘက်ကတော့ရေတပ်ဖွဲ့ဟာဖန်စီထိန်သိမ်းရာမှာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုချိုးဖောက်နေတယ်လို့တုံ့တက်ကြပါတယ်။တရားလွတ်တော်ရှင်းတဲ့ဒေါ်စာလီအေးကတော့
ကျမတို့လည်းအခုမြထင်းသားဆရာမအဟိုဆရာကျောင်းဆရာမတယောက်ရေကိစ္စရက်ကိုကျမဥပမာထားပြီးပြောရမယ်ဆိုရင်ဒါဟာရေဌာနအဖွဲ့ဒါမှမဟုတ်သူ့ဖန်စီတော်တော်လုံခြုံရေးတပ်ဖွဲ့ရလားဒါမှမဟုတ်ရေဌာနလားအဲ့လိုဆိုရင်သူတို့ကိုယ်၌ကိုယ်ကရာဇဝတ်မှုကိုကျူးလွန်နေပါတယ်လို့ကျမအနေနဲ့မှတ်ချက်ပြုချင်တယ်အဖြစ်လို့လဲဆိုညီသူတဦးတယောက်ကိုမှနှိပ်စက်မြင့်ပန်းလို့မရပါဘူး။နော်နှိပ်စက်မြင့်ပန်းလို့လည်းမရ Force ဆိုပြီးတော့မှဖိအားပေးပြီးတော့မှလက်မှတ်ထိုးခိုင်းလို့လည်းမရပါဘူး။ဒ ဖြစ်လို့လို့ဆိုဒါဒီကျမတို့ရဲ့ဒီရာဇဝတ်ကျွန်တော်ဥပဒေပုံမှန်ထဲမှာလည်းပါတယ်လို့ပြီးတော့ကျမတို့ရဲ့ဒီတတိယဥပဒေပုံမှန်လက်ဆက်ငါလက်ချက်မှာလည်းပါထားတာဖြစ်ပါတယ်ဒါပေမဲ့မြန်မာမိတ်ဆက်ခွင့်ကိုကျမတို့တွေကဒီမြန်မာနိုင်ငံရဲ့ပြည်ဝဥပဒေမှာလုံးဝခွင့်မပြုထားပါဘူးဒါကအရေးပေါ်အခြေအနေအခုလိုမျိုး state of emergency အခြေအနေမှာတော့မှမြန်မာမိတ်ဆက်မှုလုံးဝခွင့်မပြုထားပါဘူးဖန်စီထိန်းထိန်းခံရသူတွေအနေနဲ့ဝန်ခံထိုးမယ်ဆိုရင်လည်းအဲ့ဒီမှာပါတဲ့အချက်တွေကိုတေချာဖတ်ဖို့လိုတယ်လို့သူကအကြံပြုပါတယ် ကျမတို့ဘာကြောင့်မခံဝင်ထိုးလိုက်ရတာလဲအဲ့ဒီချိန်မှာမိမိရဲ့ဆုံးဖြတ်ချက်ဒီသားလေးအင်မတန်မှအရေးကြီးပါစိတ်ပိုင်းချမ်းနိုင်ဖို့ပေါ့နော်ပြီးတော့နောက်ချက်တစ်ခုကကြတော့ကျမတို့ပုံမှန်ချက်မယ်ဆိုရင်ဘာနဲ့တက်လို့ရလဲဆိုတဲ့အခါမှာငါရ၅ကကြီးနဲ့တက်လို့ရတယ်ငါရ၅ကကြီးနဲ့တက်တဲ့အခါမှာကျမတို့မှာရာဇဝတ်ကျင့်တဲ့ဥပဒေပုံမှာလေးကိုခွန်တိအရာမှာဆိုရင်ဘာပါလဲ ခန္ဓာကိုယ်ပိုင်းဆိုင်ရာဆိုမတန်စွာကိုပြောတာမဟုတ်ခုခန္ဓာကိုယ်မကျန်းမာတဲ့သူတွေပြီးတော့ဒါမှမဟုတ်ကုသတတ်တဲ့ယောဂရှိတဲ့သူတွေဆိုရင်ကျမတို့တွေအမဆန်ရှောက်ထားလို့ရတာဖြစ်ပါတယ်ဆိုတော့ဤပြပုံမှာပဲတက်တဲ့ကျမတို့ရှေ့နေနဲ့ကျမတို့တွေဓာတ်ရိုက်ချိတ်ဆက်ပြီးတော့မှရှေ့နေတွေကနေပြီးတော့မှတို့တွေကအမခံတို့မဟုတ်ကျန်တဲ့ကိစ္စရဲ့တွေတို့ဆောင်ရွက်ပြီးမှဖြစ်ပါတယ်ဟိုကျမတို့နေအကြံပြုချင်တာကတော့လွတ်လပ်စွာဆုံးဖြတ်ချက်ချပါချတာနဲ့ကြပြိုင်နဲ့ဟိုအကူအညီပေးမဲ့သူတွေအများကြီးရှိပါတယ
်ဥက္ကူကြီးကတော့စန္ဒထုတ်ဖို့သွားဖို့အဆုံးဖြတ်ထားပြီးဖြစ်ပါတယ်
ကျွန်တော်တို့တော့ကျွန်တော်တို့ရတဲ့နေရာညရတဲ့လုပ်ကတော့ကျွန်တော်တို့ကလုံသွားနေပါမယ်လေကျွန်တော်တို့ကတော့ချော့မှာတော့မဟုတ်ပါဘူးဗျာတော့ဒီနေ့တော့သွားမယ်တို့ကလည်းချော့ချင်ပါလေချော့မှာပေါ့တို့ချော့ချင်းမချော့ချင်းလည်းကျွန်တော်တို့ကတော့မချော့ဘဲနဲ့ပြန်သွားနေပါ
ဒီစားပြီးရဲ့ဒီကိုကိုနားဆင်ကြရလို့ပြည်내မဲ့လို့ဒုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီ season ကိုဒုတန်နဲ့မြကြီးနား news channel တို့ကသူပြီးတင်ဆက်ထားတာဖြစ်ပါတယ်။ဒုတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအဖြစ်ဒုတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ radio အစီအစဉ်မှာလည်းတနင်္လာနေ့9နာရီကနေ10နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation ရှိဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းဆောင်ရွက်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအသက်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီကရှိတော်နေ့လေးဖြစ်ပါသေးရှင်။
စနေနေ့အတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတော့အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။ဒီမနက်ကနေမြို့တော်များမှာဆီယန္နာဒိမှုကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုဒုက္ကန်တနက်ကန်ရဲတွေအယောက်ဝတ်တွေကအင်အားအလုံးရင်းနဲ့ပြစ်ခတ်ရိုက်နှက်ဖမ်းဆီးဖြိုခွဲခဲ့ပါတယ်။ရဲတွေဟာဘယ်လိုထိတ်ထုတ်ကန့်သတ်မှုမျိုးမှမရှိဘဲအတင်းဝင်ရောက်ရိုက်နှက်ပြီးတော့ဖမ်းဆီးတာတွေဆန္ဒပြသူတွေပြေးဝင်ခိုးလုံတဲ့နေရင်တွေထဲထိဝင်ပြီး၄ခွနဲ့ပြစ်ဖမ်းတာအင်းနေဒီဝင်လာလို့အော်ဟစ်ဒါစီဒီဗီဒီယိုရိုက်တဲ့အင်းရှင်ကိုပါလေးခွနဲ့လှမ်းပစ်တာတွေကိုဒီယိုတွေကလက်ခံရရှိတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။အင်းနေမှုတွေအတွင်းလူရာပေါင်းများစွာဖမ်းဆီးခံရမယ်လို့ခန့်မှန်းထားကြပြီးမယ်။အရေးအတွက်အတိအကျကိုမသိရသလိုသူတို့အခြေအနေကိုလည်းမသိရသေးပါဘူး။တောက်ကြံလေးကကျင်းပတဲ့မြန်မာအရေးကုလသမဂ္ဂသူတွေညီလာခံအစည်းအဝေးတွင်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းတမန်ကြီးဦးကျော်မိုးထွန်းကစစ်တပ်အာဏာသိမ်းတာကိုလက်မခံဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကိုပဲဆက်ပြီးကူစားပြုသွားမယ်လို့ပြောခဲ့တာဟာသူတို့အတွက်ခွန်အားဖြစ်စေပါတယ်လို့ရန်ကုန်မြို့မှာဒီကနေ့ဆန္ဒပြသူတွေကပြောပါတယ်။တမန်ကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းထားသူတွေကိုကူစားမပြုဘဲအာဏာသိမ်းဖြုတ်ချခံထားရတဲ့အစိုးရကိုပဲဆက်ပြီးကူစားပြုမယ်လို့ကုလသမဂ္ဂမှရည်တည်ပြောဆိုတဲ့ပထမဆုံးမြန်မာတမန်ကြီးဖြစ်တမိုင်းမှတ်တမ်းဝင်သွားပြီဖြစ်ပါတယ်။တမ်မတ်ကြီးဦးကျော်မိုးထွန်းရဲ့အခုလိုရည်တည်ချက်ပေါ်အထွေထွေညီလာခံတက်ရောက်တဲ့နိုင်ငံအသီးသီးကတန်တမန်အများပြားကြိုဆိုကြသလိုအမေရိကန်နိုင်ငံသားဥက္ကဋ္ဌအန်တိုနီဘလင်ကန်ကလည်းမြန်မာအမြဲတမ်းတမ်မတ်ကြီးဦးကျော်မိုးထွန်းရဲ့တတိရှိရှိနဲ့ရှင်းလင်းပြတ်သားတဲ့ထုတ်ပြန်ချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြိုဆိုပါတယ်လို့ Twitter မှာရေးခဲ့ပါတယ်။အိန္ဒိယနိုင်ငံကကယ်တင်ထားတဲ့လူညာမိုဆင်ဒုက္ခသည်80ယောက်ကိုလက်ခံမှုဘင်္ဂလားဒေ့ရှ်မှာဘာတာဝန်းမှမရှိဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဥက္ကဋ္ဌ AK Abdul Momen ကပြောပါတယ်။အဲ့ဒီလူဝင်ရီဟာအန်ဒမန်ပင်လယ်ထဲမှာသတင်းနှစ်ပတ်နီးပါးလှိနှက်ညောနေခဲ့ပြီးတဲ့နောက်အိန္ဒိယကကယ်တင်ထားတာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးမိုမန်ကအနီးဆုံးနိုင်ငံဖြစ်တဲ့အိန္ဒိယဓမ္မမဟုတ်လူဝင်ရီထွက်လာခဲ့တဲ့မူရင်းမြန်မာနိုင်ငံကပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်ကမျှော်လင့်တယ်လို့ဘိုက်တာစတင်းဌာနကတောက်ကြနေနှောင်းပိုင်းမှာပြောခဲ့ပါတယ်ခင်ဗျာ။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးပြန်ရဲအပေါင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမှာချမ်းသာကြပါစေကျွန်တော်ကြိုကြိုသိပါခင်ဗျာ
This program has come to you from the Voice of America, Washington. This program.